Welcome to the Voice of America in Burmese.
ပြည်အနေနဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစီများ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးမနေ့ခင်အစီအစဉ်လေးကို American မြောင်းစု Washington DC မြို့တော်ကနေလိုင်းနူမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်တံဖြင့်နဲ့ direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုဒေါခင်မျိုးသနဲ့အတူပြောပြမှာပါဒီမနေ့နားဆင်မယ့်သတင်းတွေမှာတော့ရုရှားကနျူကလ িয়ার ဆေးလေ့ကျင့်တဲ့သတင်းမြန်မာအရေးဖြစ်ရှိမှုနိုင်ငံတကာကပြက်ကွက်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးထူးခုစလည်းကပြောလိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းပလဲဒေတာအတွင်းစစ်ကောင်စီရဲ့နည်းမြေရှင်းလင်းရေးဖြစ်စဉ်မှာအသက်မသေးပဲကြံရည်သူဒေသခံတို့ပြောတာက
ကျွန်တော်တော့နေပြန်လာတာလေလမ်းမတိုင်းလမ်းမတိုင်းပြန်ပြီးတော့နေနေလာပြီးတော့ကျွန်တော်လည်းခြုံလို့တဲ့ဝန်ပုံရင်းနဲ့ပြေးတာပြေးနေတဲ့ခါနဲ့အဲဒီကကျွန်တော်ပြစ်ပြီးတော့ဆွဲမှပြီးတော့
သိမကြခင်မှာပဲဒီသတင်းတွေပြီးမှချက်ချင်းနားဆင်ရဖို့ရှိပါတယ်တခါအာဆီယံအရေးပေါ်အစည်းအဝေးမှာဘယ်လိုတောင်းဆိုမှုတွေရှိသလဲဆိုတဲ့အကြောင်းတွေတင်ပြဖို့ရှိသလိုရှမ်းကယားဒေသဘက်မှာစီပေးဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းပြောပြဖို့ရှိနေပါတယ်။နောက်ပိုင်းမှာအဖက်စင်ကဏ္ဍတွေကိုထုတ်လွှင့်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ခင်ဗျာ
။နျူကလ িয়ার နဲ့တိုက်ခတ်လာခဲ့တဲ့အသင်းဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့ရုရှားရဲ့မဟာဗျူဟာမြောက်နျူကလ িয়ার တပ်ဖွဲ့တွေပိုတူနီကစီးရီးလေ့ကျင့်ခဲ့ကြတာကိုသမ္မတဗလာဒီမီယာပူတင်အဝေးကနေကြေညာခဲ့တဲ့အကြောင်းသမ္မတယုံကပြောပါရယ်ဒီရမရုံးမြင့်တန်ကြားပေါ်မှာစီးရီးလေ့ကျင့်နေတဲ့ပုံတွေနဲ့တမှုရီရဲ့မှတ်ချက်တွေကိုရုရှားသမ္မတကြေညာနေတဲ့ပုံတွေကိုလည်းနိုင်ငံမှာရုံးမြင့်တန်ကြားတွေမှာပြသခဲ့တာပါလေ့ကျင့်မှုမှာနျူကလ িয়ার ရင်ကိုတင်မော်တွေတာဝေးပြန်တက်နိုင်တဲ့လေယာဉ်တွေပက်ထင်းတက်တဲ့ cruise missile တို့ပစ်ခတ်မှုတွေပါဝင်တဲ့အကြောင်းလဲရုရှားကာဝေးဝန်ကြီးဆာဂေးရှူဂူကပြောဆိုခဲ့ပါရယ်မိုးဂျိုလို့အတိပ္ပယ်ရတဲ့နှစ်စဉ်စီးရီးလေ့ကျင့်မှုအစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်ကိုကြိုတင်အသိပေးခဲ့တဲ့အကြောင်းလဲအင်ဂျီတော်ကပြောပါရယ်မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးကလည်း steadfast noon နှစ်စဉ်နျူကလ িয়ার စီးရီးလေ့ကျင့်မှုကိုတင်းလာနေကပဲစတင်လိုက်တာပါရုရှားနဲ့စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကရီယိုတပ်တိကျွတ်ဓာတ်ပစ္စည်းပါဝင်တဲ့ဘုံးလက်နက်နဲ့တက်ခတ်ဖို့ကြံစီနေတယ်ဆိုပြီးမကြသေးခင်ရက်တွေကဆက်လို့ရုရှားတာဝန်ရှိသူတွေစွပ်စွဲနေချိန်မှာပဲရုရှားကနျူကလ িয়ার စီးရီးလေ့ကျင့်နေတာဖြစ်ပါတယ်ရုရှားရဲ့စွပ်စွဲချက်နဲ့ပတ်သက်ပြီးကုလသမဂ္ဂလူညီကောင်စီမှာအင်္ဂါနေ့ရုံးကတကပိတ်စီးပွဲတစ်ခုလည်းလုပ်ခဲ့ကြပါတယ်ယူကရိန်းနဲ့အနောက်မဟာမိတ်နိုင်ငံတွေကတော့စွပ်စွဲချက်ဟာမှန်မှန်တဲ့အကြောင်းအပြည့်အထန်ရင်းဆိုင်ထားကြပြီးယူကရိန်းစစ်ပွဲမှာတင်းမာမှုကြီးထွားလာအောင်တမင်သက်သက်ရုရှားကဖန်တီးနေတယ်လို့လည်းခံမှန်းနေကြပါတယ်နေတိုးဖွဲ့တွင်းရေးမှူးချုပ်ယန်စတူဒန်ဘက်ကလည်းစွပ်စွဲချက်ဟာအတိတ်ပဲပဲကြောင်းပြောဆိုလိုက်ပြီးယူကရိန်းမှာစစ်ရှင်မြင့်အောင်မလုပ်ဖို့လည်းရုရှားကိုတတိပေးပြောဆိုသွားပါတယ်
ခေါင်းစည်းပေါ်ကိုစနစ်တကျမချုံတဲ့အတွက်အဖမ်းခံခဲ့ရတဲ့မာရှယ်အမီနီရဲဖမ်းထားစဉ်တည်ဆုံခဲ့တဲ့ရဲ40ယောက်နှစ်အတွက်သူမကိုမြှုပ်နှံထားရအီရန်အနောက်မြောက်ပိုင်းကဂူသင်းကျန်းကိုရာပေါင်းများစွာချီတက်ဆန္ဒပြခဲ့ကြပါတယ်အမီနီမွေးစားတီဖြစ်တဲ့ကာဒစ္စတန်ပြည်နယ်ကက်စ်မျိုးကအီချီသင်းကျန်းကိုတချို့ကကားနဲ့သွားကြပေမဲ့အများစုကလမ်းလျှောက်ချီတက်ကြတာပါလုံခြုံရေးတွေတင်းကျပ်ထားတဲ့ဂျားကပဲဆန္ဒပြသူတွေကအာဏာရှင်ချဆုံးမှုအပါအဝင်ကျူးကျော်တဲ့တွင်နဲ့ချီတက်ခဲ့ကြတာဖြစ်ပါတယ်။အဲဒီဒေသမှာအီရန်လုံခြုံရေးတပ်တွေရဲ့ပြစ်ခတ်မှုရှိတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။ရှီယာမွတ်စလင်တွေဟာအသေးသေးဆုံးသူရဲ40ပြည့်တဲ့နေမှာအထိမတ်လုပ်လို့ရှိပါတယ်။အဓိကရုံးနှင်းနှင်းရဲတွေနဲ့ပြည်သူစစ်တပ်ဖွဲ့တွေကိုတူမဇာတိမျိုးဖြစ်တဲ့ကာဒစ္စတန်ပြည်နယ်တခြားနေရာတွေမှာပါချထားတာပါ။အီရန်ဆိုတာသတင်းမီဒီယာကလည်းဒီပြည်နယ်ထဲကကျောင်းအလုံးနဲ့တက္ကသိုလ်အလုံးဗိုလ်တပ်ဖူးနေမှာပိတ်ကျောင်းနဲ့ဒါဟာတုတ်ကွေးရောဂါဖြစ်ပွားမှုကြောင့်လို့အာဏာပိုင်တွေကပြောပါတယ်။အမင်းနေတည်ဆုံမှုကလည်းအမျိုးသမီးတွေခေါင်းစည်းပေါ်မှာမချုံမနေရပြတ်ထန်းထားတာနဲ့ပတ်သက်ပြီးတော့သတင်းပတ်ချီဆန္ဒပြမှုတွေဖြစ်ပွားခဲ့တယ်လို့အီရန်ရဲ့နိုင်ငံရေးစနစ်အပြောင်းလဲအတွက်တောင်းဆိုမှုတွေပါပေါ်ပေါက်လာတာဖြစ်ပါတယ်။
ယူအန်နိုင်ငံကရှီယာမွတ်စလင်ဝိပုယနေရာတစ်ခုမှာဗိုလ်ထုနှင့်ညနေပိုင်းကတနတ်သမားတွေဝင်ရောက်ပစ်ခတ်ရာက15ယောက်ထက်မနည်းသေဆုံးပြီး40ယောက်ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ရှီယက်မျိုးကရှာရှီကာမျိုးမှာပစ်ခတ်မှုဖြစ်ခဲ့တာပါအစိုးရဝင်သတင်းကတော့အချက်ဖက်ဝါဒီတွေရဲ့ တက်ခိုက်မှုဖြစ်ပြောဆိုခဲ့ပြီးမတင်ကားသူနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တက်ခိုက်မှုဟာသူတို့လက်ချက်ဖြင့် IS အစိုးရအဖွဲ့ကကြေညာခဲ့တာပါ။ဗသာရေးရဲတွေဖမ်းဆီးထားစဉ်အမျိုးသမီးငယ်တူဖြစ်တဲ့မာရှာအမီနီတစ်ဆုံးတဲ့ပေါ်မချေနှက်မှုကြောင့်ဆန္ဒပြနေတဲ့ရပောင်း၄၀ပြည်အထိမ့်မှတ်ဖြစ်နေ။ UN နိုင်ငံနောက်မြောက်ဘက်ကသူ့အကူရှိရာကိုရာနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ကြတဲ့နေ့မှာပဲတက်ခိုက်မှုနဲ့ကြုံခဲ့ရတာပါ။မွတ်စလင်အမျိုးသမီးတွေခေါင်းစည်းပေါ်မှာချောမဲ့စီးရုံးကိုတိတိကျကျမလိုက်နိုင်လို့ဆိုပြီးကတ်လူမျိုးအမီနီကိုတီရန်မျိုးတော်မှာဗလာရီရဲတွေကစက်တင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးပြီး3ရက်ကြာမှာပဲအသက်22နှစ်အရွယ်အမျိုးသမီးတည်ဆုံသွားခဲ့ပြီးရဲကတော့နှလုံးရောဂါကြောင့်တည်ဆုံသွားလို့ပြောဆိုခဲ့တာပါ။မိသားစုကတော့သူ့မှာနှလုံးရောဂါအခံမရှိဘူးဆိုပြီးပြောဆိုထားပါတယ်။သူတည်ဆုံတဲ့အပေါ်မချေနှက်တာကြောင့်ဆန္ဒပြသူတွေကိုနှင်းနှင်းဆန္ဒပြကြတဲ့နေရာတွေမှာနေနှင်းမှုတွေကြောင့်တည်ဆုံသူ200လောက်ရှိနေပြီးဖမ်းဆီးခံရတဲ့သူကတော့ရာခိုင်နှုန်းလောက်တည်းရှိတယ်လို့လည်းလူခွေရဲလို့ရှားသူတွေကပြောဆိုထားကြပါတယ်
။ဗြိတိန်နိုင်ငံချိုင်းဝင်ကြီးရီရှိဆုနက်ကဗရုဘူးနေကအလွတ်တော်မှာအတိုက်ခံတွေနဲ့ပထမဆုံးတည်ဆုံခဲ့ပါတယ်။အရင်ဝင်ကြီးချုပ်ဟောင်းလက်ထက်ကဈေးကွက်ပြောင်းဆန်သွားစေခဲ့တဲ့အခွန်အခအစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်သူ့ရဲ့အစိုးရတဲ့အဖွဲ့အနေနဲ့နိုင်ငံစီးပွားရေးကိုတည်ငြိမ်အောင်လုပ်မယ်လို့အာမခံချက်တွေပေးဖို့လည်းဖြစ်ပါတယ်။အင်္ဂါနေ့မှာဝင်ကြီးချုပ်တာဝန်ကိုဆက်ယူတဲ့ဆွန်းနက်ခါသူ့ဝင်ကြီးအဖွဲ့ထဲမှာအရင်ဝင်ကြီးချုပ်တွေဖြစ်တဲ့ Boris Johnson နဲ့ Liz Truss တို့နှုတ်ရက်အစိုးရအဖွဲ့ထဲကအတွေ့အကြုံရင်းနဲ့ဝင်ကြီးတွေကိုထည့်သွင်းဖွဲ့စည်းပြီး Britain နိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာအခက်အခဲမျိုးမျိုးကိုရင်ဆိုင်ဖြေရှင်းဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။ထိခိုက်အလွယ်ဆုံးသူတွေကိုအမြဲကာကွယ်ပေးနေကြအတိုင်းအခုစီးပွားရေးတည်ငြိမ်မှုရှိလာစေဖို့လှုံ့ဆော်ရမှာလဲမျှတစွာလှုံ့ဆော်တော့မှာဖြစ်ပြီးဒါမျိုးကိုကိုဗစ်ကာလမှာလှုပ်ဆောင်ခဲ့တယ်လို့အခုလည်းလှုပ်ဖို့ရှိတယ်လို့ပြောပါတယ်။အတိုက်ခံနိုင်ငံရေးသမားတွေကတော့အစိုးရအသစ်ဖွဲ့ရမှာသူဘသူထည့်သွင်းမယ်ဆိုတော့ကိုအာရုံစိုက်နေကြပါတယ်။သူကတော့ conservative ရှေးဥစွဲသမားတယောက်နဲ့ရှုမြင်ကြပြီးစီးပွားရေးကစိုက်တော့မယ်ဘရစ်တန်နိုင်ငံရဲ့စီးပွားရေးကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့ပြောနေကြတာပါ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ဖက်တိုင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံကတိုင်ဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းနေတာမြန်မာအရေးဖြစ်ရှင်းရမှာအဟန္တားဖြစ်နေရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဦးဆောင်မှုမှာလက်ရမှုရှိနေပါတယ်။မြန်မာနိုင်ငံအရေးလူခိစားမျိုးမှာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအနေနဲ့ဦးဆောင်နိုင်တဲ့အနေအထားမှာရှိတယ်လို့ယူဆပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ရုံးတွေသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်စားလှယ်တော်မန်ဒူးစ်ပြောဆိုသွားတာပါ။နိုင်ငံကတိုင်ဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းတဲ့အတွက်မြန်မာစစ်ကောင်ဆောင်တွေပေါ်ထိရောက်တဲ့ပြည်အားတွေဖြစ်မလာခဲ့ဘူးလို့လည်းပြောဆိုတော့ပါတယ်။မြန်မာနိုင်ငံမှာထိရောက်တဲ့အပြောင်းလဲတွေဖြစ်လာဖို့ဆိုရင်နိုင်ငံကတိုင်ဝမ်ရဲ့အပြုတ်မှုတွေကိုလည်းပြောင်းလဲရလိမ့်မယ်လို့တိုက်တွန်းခဲ့တာပါ။လူခွေထူကိုစဲရဲ့ဗိုလ်ထုနေစောပိုင်းကကုလသမဂ္ဂထွေထွေညီလာခံတတိယညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထဲမှာလည်းထိရောက်တဲ့အရေးယူဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှိနေပြီးလက်တွေ့အကောင့်တွေပေါ်ဖို့နိုင်ငံရေးဆန္ဒလိုအပ်နေတဲ့အကြောင်းပြောဆိုထားပါတယ်။လူခွေထူကိုစဲရဲ့တင်ပြချက်တွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလုံးတုံ့ပြန်တာမတွေ့ရသေးပေမဲ့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေနဲ့ပြောဆိုချက်တွေဟာလက်တွေ့အခြေအနေကိုထင်ရမှုမရှိဘူးဆိုပြီးအရင်တုန်းကပြောဥရာရည်လည်းရှိပါတယ်။လူခွေထူကိုစဲကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေဟာမြန်မာနိုင်ငံမှာပိုဆိုးတဲ့ဆိုးလာနေတယ်ဆိုပြီးကုလသမဂ္ဂကိုတင်ပြထားတာဖြစ်ပါတယ်။
စေအောင်ချုပ်မူအောင်မှာရှိနေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဒီကနေ့ကျယ်စပရင်းနဲ့အာဆီယံအဝင်ကြီးတွေရဲ့တွေ့ဆုံဆွေးနွေးရမှာမြန်မာအပေါ်မှာပြင်းပြင်းထန်ထန်အရေးယူဖို့အတွက်အမေရိကန်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာ10ရက်ကနေ13ရက်နေ့မှာကမ္ဘောဒီးယားမှာကျင်းပမယ့်အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေမတိုင်ခင်မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာဒီကနေ့ကျင်းပမယ့်မြန်မာအရေးပေါ်အစည်းအဝေးမတိုင်ခင်မှာပဲပြောကြားလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကလေးကဒီမိုကရေစီအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာမနစ်က February မှာအာဏာသိမ်းခဲ့တဲ့စစ်တပ်ကတိုးတက်မှုအားလုံးကိုလုံးဝဖျက်ဆီးခဲ့တယ်လို့ American နိုင်ငံရဲ့ဌာနအရှိအာရှနဲ့ Pacific Data ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Crittenden ကပြောပါတယ်။ ရဲသားတွေကိုတတ်ဖြတ်တာ၊ကျောင်းတွေကိုဘုံကျဲတာ၊တက်ကြွလှုပ်ရှားသူတွေကိုကွန်မြတ်တာ၊ရက်ဆက်မှုတွေလိုစစ်တပ်ကကျူးလွန်နေကြောင်းနဲ့အခုချင်းပါမယ့်အရှိအအချထိတ်တိအစည်းအဝေးမှာတော့မြန်မာစစ်ကောင်ဆောင်ကိုပို့ပြီးတော့ဖိအားပေးဖို့အတွက်အမေရိကန်ကပြင်းပြင်းထန်ထန်တောင်းဆိုမှဖြစ်ကြောင်းလဲဝါရှင်တန် DC က CSI မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှပြောကြားခဲ့တာဖြစ်ပါတယ်ဒါပြင်အခုလိုမြန်မာနိုင်ငံနဲ့အကြမ်းဖက်မှုတွေဆက်ဖြစ်ပွားနေတာကိုရောလာမယ့်နှစ်ထဲစစ်ကောင်စီကကျင်းပဖို့ပြင်နေတဲ့အတုအယောင်ရွေးကောက်ပွဲကိုပါဒီတိုင်းလက်ပိုက်ပြီးနေမှာမဟုတ်ကြောင်းလဲထောက်နိုင်ငံချင်းကြီးကပြောပါတယ်။မနစ်ကအာဆီယံကချမှတ်ခဲ့တဲ့ဘုံသဘောတူညီချက်၅ချက်ဟာလဲတိုးတက်မှုအနည်းငယ်ပဲတွေ့ရကြောင်းနဲ့အာဆီယံကိုအမေရိကန်ကလေးစားပေမဲ့ဩဂုတ်လဆွေးနွေးပွဲတွေအတန်းနိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုးတက်မှုတစုံတရာမတွေ့ရတဲ့အတွက်စိတ်ပျက်ကြောင်းပြောဆိုခဲ့တယ်လို့ထောက်ပြထားပါတယ်။မြန်မာအရေးကိုအရေးကြီးဆောင်ရွက်ဖို့အတွက်ကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းအင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံအစ္စလာမ်မဘက်မြို့တော်ကိုတောက်ချန်တွေကဆက်ချီတက်မဲ့လှုပ်ရှားမှုကြောင့်မဲယုံတွေကတဆင့်အနုနည်းနဲ့တော်လှန်မှုတွေပေါ်ပေါက်လာနေတဲ့အကြောင်းဝန်ကြီးချုပ်အမေရိကန်ကပြောလိုက်ပါတယ်။ဆန္ဒပြလှုပ်ရှားမှုကိုအာဏာပိုင်တွေဟန်တားဖို့ကြိုးပမ်းမယ်ဆိုရင်စူပူအောင်ကြွမှုတွေဖြစ်နိုင်တယ်လို့လည်းဗြိတိန်အောက်စ်ဖို့တမကကစီစဉ်တဲ့အွန်လိုင်းဆွေးနွေးပွဲမှာသတိပေးခဲ့တာပါ။ချိန်တော်ကြာကလေးကဂရီးပြုထားတဲ့ချီတက်ဆန္ဒပြပွဲကိုနိုင်ငံရှိပိုင်းပန်ချက်ပြည်နယ်မြို့တော်လာဟုကနေစတင်မှာဖြစ်ပြီးနိုင်ငံတော်ကလူတွေနဲ့မြို့တော်ထိချီတက်ပြီးရွေးကောက်ပွဲတွေကိုအချိန်ဆကျင်းပပေးဖို့အစိုးရကိုဖိအားပေးသွားမယ်လို့လည်းပြောဆိုထားပါတယ်။ချီတက်လှုပ်ရှားမှုဟာပါကစ္စတန်ပြည်သူတွေရဲ့ရည်တည်မှုကိုပြသမှာဖြစ်ပြီးတိုင်းပြည်သမိုင်းမှာအကြီးဆုံးဆန္ဒပြလှုပ်ရှားမှုဖြစ်လာနိုင်တယ်လို့ယူဆတဲ့အကြောင်းလဲအသက်80ရွယ်အတိုက်ခံ PTI ပါတီခေါင်းဆောင်ကပြောဆိုလိုက်တာပါ။ဆန္ဒပြချီတက်ပွဲကိုအခြေခံဥပဒေနဲ့ညီညီညီညီလှုပ်သွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့ PTI ပါတီဟာပါကစ္စတန်မှာလူဦးရေအများဆုံးပန်ချက်ပြည်နယ်နဲ့နိုင်ငံနောက်မြောက်ဘက်ကခိုင်ဘာပတ်စတွန်ကွာပြည်နယ်တွေပါဝင်ဒေသနာအစုအတော်များကိုထိတ်ချုပ်ထားတာဖြစ်ပါတယ်။
အမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ဖို့အပြင်ခံမှန်းထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကနေနျူကလ িয়ার ဆန့်ကျင်မှုတွေဇွတ်တိုးပြီးလှုပ်လာမယ်ဆိုရင်တာစီကာဝေးတိုးမြင့်မှုပါကတိပြုခဲ့ကြပါတယ်။ဗိုလ်တပူးနဲ့တိုကီမှာပြုလုပ်တဲ့သုံးနိုင်ငံဒုတိယနိုင်ငံကြားရေးဝန်ကြီးတွေအစည်းအဝေးမှာအခုလိုကတိပြုခဲ့ကြတာပါ။မြောက်ကိုရီးယားဘက်ကတတ်တမအချိန်ကနျူကလ িয়ার ဆန့်ကျင်မှုကိုဇွတ်တိုးလှုပ်လာမယ်ဆိုရင်တော့မလုပ်ခင်မှာပဲမကြုံစဘူးကြီးမားတဲ့အတိုင်းတန်နဲ့တုံ့ပြန်ဖို့လိုအပ်တယ်လို့သုံးနိုင်ငံသဘောတူကြကြောင်းတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွန်ဟန်တောင်းကပြောပါတယ်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုက်ကဲအိုမိုရီကလည်းသုံးနိုင်ငံကြားတန်တမာရေးအရအနီးကပ်လက်တွဲဆောင်ရွက်မယ်လို့ပြောပါတယ်အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမင်းကတော့လုံခြုံရေးအရပူးတွဲဆောင်ရွက်မှာဖြစ်ကြောင်းပြောသလိုမြောက်ကိုရီးယားဘက်ကလည်းနောက်ထပ်ရန်လိုတဲ့လုပ်ရည်တွေမလုပ်ဖို့တိုက်တွန်းလိုက်ပြီးတော့အမေရိကန်နည်းနဲ့ဘာမှကြိုတင်သတ်မှတ်ချက်မထားတဲ့ဆွေးနွေးပွဲကျင်းပဖို့အတွက်ကန့်လန့်ထားသေးပဲလို့လည်းပြောပါတယ်
Direct from Washington, the voice of America, VOA. ကျွန်တော်ဒီနေ့မနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ VOA ရအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်တာဖြစ်ပါတယ်။အပစင်ကဏ္ဍတွေမတိုင်ရင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။နိုဝင်ဘာလရဲ့ကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးကိုဘယ်လိုကင်တွယ်တင့်နဲ့ဆိုတာကိုအာဆီယံဝန်ကြီးတွေဒီကနေ့ဂျကာရာမာကျိုတင်တိုင်ပင်ဆွေးနွေးကြမှာဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။အာဆီယံကလက်ရှိကင်ဆွဲထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုပြန်လည်သုံးသပ်ဖို့ရှိပြီးပြင်ဆင်ဖို့အကြံပြုချက်တွေလည်းရှိနေပေမဲ့လက်ရှိတဲ့ပိုးတိုးပြီးတော့လုံနိုင်မဲ့အလားအလာတော့နည်းနိုင်တယ်လို့သုံးသပ်ကြပါတယ်။ဘာကြောင့်ပါလဲ?ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကအပြည့်စုံကိုတင်ပြမှာဖြစ်ပါလေဗျာ
။ဟုတ်ကဲ့ဒီတစ်ခေါက်အာဆီယံနိုင်ငံကြီးဝင်ကြီးများအထူးအစည်းအဝေးရဲ့ထူးခြားပုံကိုမေးရမှာမြမရေးလစ်လာသုံးသပ်သူလွှတ်တော်မဟောင်းဦးရဲ့ထွန်းက
ဒီတစ်ခေါက်ကတော့လာမယ့်ဆမ်မစ်အတွဲပြင်ဆင်တဲ့အနေနဲ့မြန်မာနိုင်ငံဘောဘလို့သဘောထားမလဲအဓိကအဲ့ဒါဆွေးနွေးကြမယ်လို့ဖတ်လိုက်ရပါတယ်အဲ့တော့ဒီ 5-point consensus ကိုအကောင့်ထဲပေါ်ဖို့ကမ်ဘောဒီးယားရဲ့ပျော်ပြောင်းတဲ့ချင်းကပ်မှုပေါ့နော်ဆွဲဆောင်စည်းရုံးနဲ့ချင်းကပ်မှုကအလုံးမဖြစ်ဘူးဆိုတဲ့ဘက်ကနေပြီးတော့မလေးရှားနိုင်ငံတို့အင်ဒိုနီးရှားနိုင်ငံနေရာတော့တခြားနည်းတစ်ခုခုနဲ့ပြောင်းပြီးတော့ပို့ပြီးတော့ပြင်းထန်တဲ့ဖိအားပေးမှုမျိုးပေါ့ဗျာလေတံတွေထွက်နေသလို ဖိလစ်ပိုင်နိုင်ငံကကြတော့လေနာဆာကဥက္ကဋ္ဌကိုစီဝေးပြန်ဖိတ်ပြီးတော့အလုံးတွေ့ဆုံပြီးတော့စကားပြောချင်းကပ်ဖို့ဆိုပြီးတော့အဲ့ဒီလိုအမြင်သဘောထားတွေတော့ကွဲနေတာတွေ့တယ်
ဒီပေါ်မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလိလာရေးဖွဲ့ညွှန်ကြားရေးမှူးဦးအောင်သူငင်းကလည်း
လက်ရှိ 5 point consensus ပေါ့နော်ဒီလိုညီညွတ်စန္ဒ၅ခုဆိုတဲ့ဟာကလက်တွေ့အဆက်အကောင့်ထဲဖော်ဖို့လည်းမဖြစ်နိုင်သလိုဖြစ်နေတယ်စစ်အစိုးရဘက်ကလည်းလိုက်လျော့ဖို့ပုံစံမျိုးမရှိဘူးပေါ့အဲ့တော့တခုရှိတာကအာဆီယံဘက်ကပိုတင်းလာတဲ့သဘောထားကိုချမှတ်မလားပေါ့ဆိုတော့ဒါလည်းဖြစ်နိုင်ခြေရှိပါတယ်ဒါမှမဟုတ်ဘဲနဲ့လက်ရှိမူတိုင်းပဲဆက်ကင်ဆယ်တာမလားပေါ့ဘူဂျိုမြောင်းလိုက်ကိုအစီအွေဆက်မဖိတ်ဘူးပေါ့ဒါဒါမှမဟုတ်ဘဲနဲ့လည်းဒီ 5 point consensus ကိုပို့ပြီးတော့ရှော့ရှော့ပေါ့ပေါ့လုပ်ပြီးတော့စဉ်းစားတဲ့ဟာမျိုးပေါ့ဒါလည်းဖြစ်နိုင်တဲ့အနေအထားရှိပါတယ်အဲကျွန်တော်အမြင်ကတော့ဟိုလက်တွေ့ကြတဲ့ချင်းကပ်မှုမျိုးကိုပိုလုံမယ်လို့စဉ်းစားရတာပဲ။ဘာဖြစ်လို့လဲဆိုတော့ဒီအခုနှစ်ကုန်တဲ့အခါမှာကမ္ဘောဒီးယားအနေနဲ့လည်းအလှည့်ကျဥက္ကဋ္ဌလွှဲပြောင်းပြရတော့မယ်လေ။အင်ဒိုနီးရှားဘက်ကလည်းဆက်ခံရမယ့်အနေအထားမှာမြန်မာကြီးဘာမှမတိုးတပန်ခြေလန်းတလမ်းမှမလာသေးပဲနဲ့သူ့စီရောက်လာမယ့်အနေအထားမျိုးလည်းမလိုချင်ဘူးလို့ထင်ပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့သူတို့ကတော့ဂျားတဲ့အဖြစ်မျိုးစဉ်းစားဖို့ရှိမယ်ထင်တာပဲ
။အဲ့ဒါအဓိကဒီဖြစ်လာနိုင်ခြေကိုဆက်မေးရမှာဒီဘောမျိုးပြည်သူလွှတ်တော်မဟောင်းဦးရထွန်းက
အခုလိုဖြစ်ချင်တဲ့ဒီအဆိုပြုမဲ့ဟွာတွေကနည်းနည်းကွဲပြားနေတော့နောက်ဆုံးဖြစ်နိုင်တာကဘူနေမြဲကြားနေမြဲပေါ့အခုအတိုင်းပဲဆက်ပြီးတော့သွားဖို့ပေါ့ဟိုနာဆာကကိုပြစ်ပယ်ပြီးတော့ NUG ကိုအိမ်မှပြုဖို့ဓမ္မမို့ NUG ကိုဖိတ်ခေါ်ဖို့ဆိုတဲ့ဥစ္စာမဖြစ်နိုင်သလိုနာဆာကဥက္ကဋ္ဌကိုအစည်းအဝေးဖိတ်ဖို့ဆိုတာလည်းဖြစ်နိုင်မဲ့အလားအလာမရှိဘူးပေါ့နော်အဲ့တော့ငါကိုအတိုင်းပဲ 5 point consensus ကိုအကောင်အထည်ဖို့ဆိုတဲ့အတိုင်းချင်းကတ်တဲ့အနေအထားမျိုးပေါ့နော်ဘာကြောင့်လို့ဆိုတော့တစ်ဖက်ကလည်းသူတို့တိတ်ပြီးတော့တင်းမာလိုက်လို့ရှိရင်နာဆာကကလည်းအာဆီယံကထွက်မလို့သူတို့တိုက်တွန်းနေတဲ့လူတွေလည်းရှိတာ哦ဆိုတော့အဲ့ဒီလိုထွက်သွားလို့ရှိရင်အခြေအနေပိုဆိုးသွားမလားမန္တလေးအတွက်ကူညီဖို့အတွက်လုံးဝချင်းကပ်လို့မရနိုင်တဲ့အနေအထားဖြစ်သွားမလားလို့စဉ်းစားကြတဲ့နိုင်ငံတွေရှိလိမ့်မယ်ထင်တယ
်အခုလိုငကိုအခြေအနေတိုင်းဆက်ဖြစ်နိုင်ခြေကို ICG နိုင်ငံတကာပဋိပက္ခလိလာရေးအဖွဲ့အကြီးတန်းကြံပေး Richard Horsey ကလည်းသဘောတူပါတယ
် I would be quite surprised if ASEANmakes a big change from the current
ASEAN ni ne leshi yaddi jet ka ni chi chi ma ma apyang le lout la me so yin chanaw ator an aw mi ma ba aku yaddi jet ka sit kaung si ko thait pi bwe da ma ma hou nangin jae win ji asii we ko ma phait ba wu aku asii we ma di yaddi jet ko ba that di pi me tin ba de di that po phit la yin naw an aw mi ma ba dai mae po ma phit la nai bu lo raw le ma so lo ba wu chanaw tin na ga raw pyin pyin chan chan ton lout la de malaysia ga le tu ro ye la mae yue kaup bwe atwet pi rin ye ko u sa pe a yon sai ni ya ba bi asean nangin de chou upama cambodia ရလာဦးဗီယက်နမ်နဲ့ဖိလစ်ပိုင်လည်းပါနိုင်ပါတယ်သူတို့ကလက်ရှိရည်ရည်ချက်လှုပ်လှုပ်ရှားရှားဖြစ်သွားအောင်သွားမဆွကြပါဘူးတခုပဲရှိတာကအင်ဒိုနီးရှားပါသူကလာမယ့်အာဆီယံဥက္ကဋ္ဌတာဝန်ယူရမှာဆိုတော့ဒီကိစ္စအများကြီးစဉ်းစားနေရပါတယ်ဒါပေမဲ့သူလည်းဘယ်လိုဆက်ကင်တွယ်မလဲဆိုတာပြင်ဆင်ထားပြီးသားရှိဖို့မရသေးပါဘူးတည့်ရဲ့အတိုင်းအာဆီယံအနေနဲ့မြန်မာဘက်ကပြုမှုဆက်ဆံလာတာနဲ့ပြဿနာတွေပေးလာတာကိုအများကြီးဒေါသထွက်နေပါတယ်ဒါပေမဲ့မြန်မာပြဿနာကြောင့်တော့သူတို့ထဲအကွဲအပြဲကြီးတွေမဖြစ်စေမအူအဲ့ဒီတော့လက်ရှိရည်ရည်ချက်အတိုင်းပဲဆက်သွားမယ်သဘောပါ
အခုလိုအချိန်ဒီမှာအာဆီယံကိုဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာလဲဦးရဲ့ထွန်းက
ဒီနာဆကဥက္ကဋ္ဌကလည်းကတိပေးထားတာရှိတော့ဒီဒေါန်ဆန်းစုကြည်နဲ့တွေ့ဖို့ကိုစောနိုင်သမျှစောအောင်ကြိုးစားလှုပ်ဆောင်တင်တယ်လို့ထင်တယ်အဲ့ဒါလိုဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့အနေအထားဟာဒီလက်နက်ကိုင်ပြည်ပခန့်နဲ့ပြည်သူလူထုဒုက္ခရောက်နေတဲ့အနေအထားအနေအများကြီးတက်တာသွားလိမ့်မယ်ဒါမှမဟုတ်တော်တော်ကိုလမ်းကြောင်းမှန်ပေါ်ပြန်ရောက်သွားလိမ့်မယ်လို့သူဆတယ်
တကယ်တော့အာဆီယံဘုံသဘောတူချက်၅ခုထဲအဓိကဖြစ်တဲ့အကြမ်းဖက်မှုတွေချက်ချင်းရရေးတောင်းဆိုချက်အလုံးမဖြစ်ပဲပြောင်းပြန်သဘောပူပူဖြစ်လာချိန်မှာဒီတစ်ခေါက်ဒီသဘောတူညီချက်ပေါ်အပြောင်းလဲဖြစ်ဖို့မျှော်လင့်ချက်တချို့လည်းရှိလာနေတယ်လို့သုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဒီအစင်မပြေမှုတွေပြောပြစရာတွေကတော့အများကြီးပဲဖြစ်ပါတယ်အဲ့တော့ပြည်တွင်းမှာလည်းတိကျတဲ့အတိုင်းပဲစစ်ပီးရှောင်းဒုက္ခတွေရဲ့အခြေအနေကိုလည်းတင်ဆက်ခြင်းပါတယ်ဒီရှမ်းပြည်နယ်နဲ့ကယားပြည်နယ်နေဆက်လွိုင်ကော်မြို့နယ်ဝန်းကျင်မှာစစ်တပ်နဲ့ဒေသခံတိုင်းရင်းသားအဖွဲ့တွေတိုက်ပွဲဆက်ဖြစ်နေပြီးတော့ဒေသခံကြေးရွာကရွာသူရွာသားတွေဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ရာဒီဥရကအေးလာတဲ့အခုလိုဆောင်းရာသီဝင်လာခြင်းမှာစစ်ပီးဒုက္ခတွေတွေအခက်ခဲကြုံနေရတာပါစစ်ဆောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြมาဖြစ်ပါတယ်ဗျာ
ရှန်ကီယားနယ်စပ်ကလွမ်ကော်မြို့နယ်ဖလိုင်တောင်ခြေဘက်မှာစစ်တပ်နဲ့ဒေသခံနဲ့တိုင်းရင်းသားအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေရနှစ်ရက်ရှိနေပြီလို့မိုးပြဲမြို့ကစစ်ဆောင်ကွန်ကြီးသူကပြောပါတယ်။မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းနဲ့လွမ်ကော်မြို့နယ်ဝါရီကော်ခူးကျွာဘက်မှာအောက်တိုဘာလ26ရက်မနက်အစောပိုင်းကလက်နက်ကြီးကြားခဲ့တဲ့အကြောင်းဒေသခံတယောက်ကပြောပါတယ်။
ဒီကောက်ကူရရှိခဲ့မှာပေါ့နော်ဒီဖလိုက်တောင်ချေခဲ့အဲ့ဒါမင်းညကတည်းကတိုက်ပွဲရှိတာပေါ့ဒီရဲ့ဒီချိန်ကြီးပေါ့ခိကကျဆုံးဆက်တော့ကျွန်တော်တို့သွားလာလို့မရဘူးအဲ့ဘောနော်ကျွန်တော်တို့ကဒီမူပြဖက်ချမ်းကိုရှိတာသူကဒီမူပြနဲ့၃မိုင်၄မိုင်လောက်ရှားတယ်အဲ့မှာလေကွက်နဲ့ရှားတာပေါ့နော်အဲ့အသွားလာကြတော့ဒီလမ်းဖိတ်တာပေါ့နော
်စီရီတင်းမှနေတဲ့အခြေအနေနဲ့အတူမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်လေးရှိတဲ့အတွက်ထောင်ထဲချီရဲ့ဒေသခံတွေအိုးပစ်အိမ်ပစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်တိုက်ပွဲတစုံတရာဖြစ်ပွားခြင်းမရှိပေမဲ့ဝါရီကော်ခူးကျေးရွာဘက်ကိုမနေ့၄နာရီလောက်မှာစစ်တပ်ဘက်ကတိုက်ခတ်လိုက်တဲ့လက်နက်ကြီးတွေထိမှန်ပြီးအရဲသားတချို့ထိခိုက်ဒဏ်ရာရတာကြောင့်ပရဟိတလူမှုကေဇယ်ရဲ့အသင်းကစစ်ရုံကိုပို့ဆောင်ထားရတဲ့အကြောင်းမိုးပြေပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ဘက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာအတိအပြုပြောဆိုတာမျိုးမရှိသေးပါဘူးအလားတူပဲအောက်တိုဘာလ23ရက်နေ့ကလည်းလွန်ကော်မြို့နယ်အနောက်ဖက်ချမ်းကုန်းတာဆစ်ဆောင်စခန်းမှာလက်နက်ကြီးကြလို့မိသားစုဝင်3ဦးတည်းက2ဦးသေး2ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ဆစ်ဆောင်တွေက VOA ကိုပြောထားပါဗျ။နောက်ထပ်အမျိုးသမီး2ဦးကလည်းဆေးရုံမှာဆေးကုသရင်းနောက်တစ်နေ့မှာပဲကွယ်လွန်သွားပါဗျ။မိသားစုတွေကကြံ့ခဲ့တဲ့7နှစ်အရွယ်နဲ့6လအရွယ်ကလေးတွေလည်းဒဏ်ရာရခဲ့တဲ့အကြောင်းဆစ်ဆောင်ဒုက္ခသည်တွေကပြောပါဗျ။တောတောင်ထဲမှာခိုးလုံနေကြသူတွေကတော့စောင်းသွင်းအေးဒဏ်တွေကြောင့်ညာဘက်တွေမှာမီးလုံအိတ်ကြရပြီးစောင်းသွင်းအေးဒဏ်ကိုအံတုနေရတဲ့အကြောင်းလည်းပြောပါဗျ။
ဒီချက်တွေဒီဖောင်းတင်းကလည်းရောက်လာတော့ဒီအခုအထက်မလုံလောက်တဲ့လူတွေတော့ရှစ်မှာပဲဒီပြည့်ချောင်တွေပေါ့နော်အခုခါကျတော့သူတို့တော်တော်များများမြုပ်သေးကိုပြန်ဝင်ချောင်ပြတယ်မြုပ်သေးကနေချင်မျိုးပြည့်တငယ်ချင်းပြည့်ပေါ့နော်အဲ့မှာတူမြက်ဝေကြတော့ပေါ့ဒီအခုအထက်ကနေစဒီဆောင်ရဲကနေစပေါ့နော်အသာတော်ကနေစတချို့သူတော့တဲမှာနေတဲ့လူစုခင်းတွေတော်တော်ချာထားတာတွေအဲ့လိုမျိုးပေါ့နော
်စစ်သေးဆောင်သူကတောတောင်တွေကခိုးလုံနေကြသူတွေဟာယာယီမိုးကတဲလေးနဲ့ဖြစ်တယ်လို့နေထိုင်နေကြရပါတယ်။ဆောင်းသွင်းကာလမှာအနှွေးတွေဆောင်းတွေအတော်လေးအကူအညီလိုအပ်တဲ့အကြောင်းပြောပါတယ
်။လက်ရှိကတော့ဒုက္ခအောင်ပါပဲနေရတာအရင်တော့ဆိုရင်အမိုးကတော့မလှုပ်တော့မတိုင်းလုံးတွေကမျိုးမဟုတ်ဘူးနော်။ဒါပေမဲ့အခုကဆောင်းရတီးဝင်လာပြီဆိုတော့ခက်ခဲတွေ့ရတာတော့ဒီအဖျားလေးပြန်ဝင်လာတာတော့များတာပေါ့နော်။ဒီစစ်ဆောင်လေးရှိစစ်ဆောင်လေးလည်းကလေးတွေနဲ့ဟိုတကယ်လူကြီးပိုင်းနေဆိုရင်တော့ဒီပြန်လာတယ်တဲ့ပြန်ပြီးတော့မတွေ့ရတယ်လက်ရှိကလည်းဒီအလူရှင်တွေတော်တော်များကဟိုဒီဆန်စီသားလောက်ပဲထောက်ပံ့ပေးနိုင်တယ်ပေါ့နော်ဒီဥစ္စာတွေပါလေတကယ်လို့အလူတွေတဲ့မိုးကပိုင်းရပါရခါကျတော့အနေပါနေတည်ရဲ့ရှင
်အခုလိုယာဒီအကူအပြောင်းကာလမှာဒုက္ခတွေတွေကြဖြားနာနေသူတွေနဲ့ဆေးဝါးအခက်အခဲဆန္ဒရိတ်ခါအခက်အခဲစတဲ့ဒုက္ခပေါင်းစုံရင်ဆိုင်ကြုံတွေ့နေရကြရတဲ့အကြောင်းနဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပဲလို့စစ်ဘေးဒုက္ခတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ပြောတဲ့သတင်းတွေကတော့စိတ်ချမ်းမြေ့ပွဲအားသတင်းတွေတိတ်မရှိလာပါဘူးအခုတခါလဲဒီစကိုင်းဘက်ကအခြေအနေကိုလည်းကြည့်အောင်ပါစကိုင်းတိုင်းပလဲမြို့နယ်ဖလံပင်ကျေးရွာနီးမှာပလဲဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ကမနေ့တုန်းကဝင်ရောက်စီးနှင်းတိုက်ခတ်ခဲ့တာကြောင့်တိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရသလိုဒေသခံတချို့ထိခိုက်ဒဏ်ရာရရှိတဲ့အကြောင်းကိုပြောကြပါရစေ။ပလဲမြို့ကတိုက်ပွဲအခြေအနေကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်ဖလံပင်ကျေးရွာအနီးမှာရှိတဲ့ပလဲဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေအခြေစိုက်တဲ့နေရာကိုမြန်မာစစ်တပ်ကအောက်တိုဘာ25ရက်နေ့လယ်ပိုင်းမှာဝေဟင်္ဂါရောမြေပြင်ကပါဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ကြောင်းဒေသခံတွေကပြောပါရစေ။အောက်တိုဘာ26မှာလဲဖလံပင်ကျေးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်နေပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပလဲဒေသခံ PDF အဖွဲ့ဝင်တယောက်ပြောပြတာက
ပြင်းထန်တယ်လို့ပြောရမှာပေါ့သူတို့ဘက်ကလည်းမလေးရကျွန်တော်တို့ဒီပလဲရဲ့အဓိကပင်မယုံကြီးဝန်ကြီးဌာနနဲ့ပတ်သက်ပြီးတော့ပလဲမြို့နယ်ကတိုက်ရင်တပ်ဖွဲ့တွေအားလုံးကအခုဒါအကုန်လုံးတက်သွားပြီးတော့ကျတော့ထိတဲ့မှုတိုက်ပွဲတွေဖြစ်နေကြတာပါခင်ဗျာ။မနေ့ညကလည်းအဲ့အခုကျွန်တော်တို့ရုံမှာပဲသူတို့ဒီအခြေစိုက်လိုက်တယ်။အခြေစိုက်ထိုင်တယ်။အခုဒီနေ့မနက်မှာတော့ကျွန်တော်တို့ဒီပြည်မှုနေပြည်တော်ဖြစ်ပွားခဲ့ပြီးတော့အခုတော့သူတို့အဲ့ဒီမှာပဲပကန်းချနေနေသေးတယ
်။စစ်တပ်ကဝင်ရောက်စီးနှင်းခဲ့တယ်ဆိုတဲ့ရုံဟာဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေအခြေစိုက်တဲ့နေရာဖြစ်ပြီးမြန်မာစစ်တပ်က လင်းရင်ငါးစီးနဲ့တိုက်ခိုက်ခဲ့တယ်လို့တပ်ဖွဲ့ဝင်တွေကိုမြေပြင်မှာခြာပီးပြီးဝင်ရောက်စီးနင်းခဲ့တာလို့ PDF ဘက်ကပြောပါတယ်ဝင်ရောက်စီးနင်းချိန်တိမ်းရှောင်နိုင်ခဲ့တဲ့အတွက် PDF ဘက်ကထိခိုက်ဒဏ်ရာရတာမရှိတဲ့အကြောင်းပြောပေမဲ့မြန်မာစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်တဲ့အတွက်ကျေးရွာသားတချို့ကြီးစံထိမှန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်ကြီးစံထိမှန်ဒဏ်ရာရပြီးလွတ်မြောက်လာတဲ့ဖလမင်ကျေးရွာသားတဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တော့နေပြန်လာတာပြန်လမ်းမတိုင်းလမ်းမတိုင်းပြန်ပြီးတော့နေနေလာပြီးတော့ကျွန်တော်လည်းခြုံတော့တဲ့ဝန်ပုံရင်းနဲ့ကြီးတာကြီးနေတဲ့ခံနဲ့ကျွန်တော်ကအဲ့ဒီလူသူအဲ့ဒီကကျွန်တော်ကိုပြစ်ပြီးတော့ဆွဲမှပြီးတော့တော့နွားချောင်းပြန်ဆိုပြီးတော့ပြန်ဆိုပြီးတော့ချထားခဲ့ပြီးမှကျွန်တော်ကလည်းနေပြန်ဆောင်းနေပြီးတော့မှောက်ကြည့်နေလိုက်တာဗျအဲ့ဒါမြောက်စီရောက်တော့မှကျွန်တော်အရာထုတ်ပြီးအခင်းနဲ့နေခြုံတော့တဲ့စုပ်ပြီးမှသဖို့ပတ်ပြီးမှဒါမောင်မဖြစ်ပြီးခဲ့တာဗျ
တိကြိုက်တန်ရာရတာနဲ့ပတ်သက်လို့တိကြအတီးပြုချက်မရတယ်လို့စစ်ကောင်စီဘက်ကလည်းအတီးပြုတဲ့သတင်းထုတ်ပြန်တာတော့မရှိသေးပါဘူးမြန်မာစစ်တပ်ကအခုလိုလေကြောင်းကနေဝင်ရောက်စီးနင်းပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပလဲမြို့နယ်ဖလမ်းမင်းကျေးရွာအပြင်အနီးပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ခင်ဗျာ VOA ရဲ့မြန်မာပြည်ကြာသာပတင်းတွေမနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါဒီကယားတို့ရှမ်းတို့စကိုင်းတို့ဒေသတွေဘက်ကနေကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်မှာစစ်ကောင်စီတပ်ကတစ်ဖက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေပြီးအောက်တိုဘာ25ရက်နေ့မှာစစ်ကောင်စီရဲ့ကွေလုံးတိုင်စခန်းကို KNL ပူးပေါင်းတပ်ဖွဲ့ကစီးနှင်းခဲ့တာကြောင့်လက်နက်ချတဲ့စစ်တုပ်ပန်း12ဦးအပေါက်18ဦးကိုဖမ်းမိခဲ့တယ်လို့လက်နက်အမြောက်အများကိုလည်းတင်းစီရမိခဲ့ပါတယ်ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ကရင်ပြည်နယ်ကြိုင်စစ်ကြီးမြို့နယ်စိုက်ထုံမြို့နယ်ခွဲမှာရှိတဲ့စစ်ကောင်စီရဲ့ကွီးလုံးတိုင်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကစီးနှင်းခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာရှိတဲ့ ABSD ရဲ့အဖွဲ့ရဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ဦးသိန်းလွင်ကပြောပြပါတယ
်ကွီးလုံးကဝင်တိုက်ကြတယ်ဗျာဝင်တိုက်တဲ့အခါကျတော့ဟိုလလုံးစဲမှာရန်သူကစကားဆုပ်ခွာပြလိုက်တော့ဟိုဆုပ်ခွာပြလိုက်ပြီးတော့နောက်တော့ဆုပ်လိုက်ပြီးတော့မှကျန်တဲ့ရဲဘော်တွေကဟိုဟိုအခုကမနိုင်လို့သူတို့18ရာကလက်နဲ့ချလိုက်တယ်လေ
ဟုတ်
ကဲ့လက်နဲ့လည်းအများကြီးကျန်ကြတာအများကြီးဆိုလက်နဲ့ကလည်းဟိုဟာလောက်တယ်လက်နဲ့က30ကျော်သူတို့ရရှိရတယ်လေပြန်ကျန်ရယူနေပြီတော့
ကရင်မျိုးသားအစည်းယုံတမဟာ6နယ်မြေဖြစ်တဲ့ကရင်အခေါ်ဒူပလာယာခရိုင်ကြာရင်စိတ်ကြီးမြို့နယ်ဟောင်ပြောမြစ်ကမ်းမှာရှိတဲ့စခန်းဖြစ်ပြီးပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ25ရက်နေ့ညကဝင်ရောက်စီးနှင်းခဲ့တာဖြစ်ပါတယ်။ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလက်နက်ချလာသူတွေကိုတော့ကောင်းမွန်စွာထားပြီးနောက်ပိုင်းမှာသူတို့ဆန္ဒအတိုင်းတွားကျင်တဲ့နေရာကိုစီစဉ်ဆောင်ရွက်ပေးတယ်လို့လည်းဦးသိန်းလွင်ကပြောပြပါဗျ။လက်နက်ချတဲ့
သူ18ရောက်ဟို KNU ကျွန်တော်မြည်တဲ့ခါကသူတို့ကဒီဒီပါကမရှင်တိုင်းနဲ့အဲဒီလက်နက်ချလာသူတို့ဘာသူတို့နောက်ပိုင်းမှာသူတို့ရဲ့ထိန်းသိမ်းလာပြီးတော့နောက်ပိုင်းသွားလို့ရသွားလို့ရအောင်သူတို့စီစဉ်နေတယ်လို့တော့အဲ့ဒီဘက်ပြောတယ
်စစ်ကောင်စီရဲ့စခန်းစီးနှင်းမှုဖြစ်ပြီးအော်တိုဘာလ26ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ကြိုင်ရင်စိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ကွဲအစင်းကျေးရွာဘက်မှာတော့ရဟတ်ရင်တွေနဲ့စစ်ကောင်စီဘက်ကစစ်ကူတွေလာရောက်ချခဲ့ပြီးလေကြောင်းကနေတိုက်ခိုက်မှုတွေလုပ်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီအပိုင်းမှာပဲအကြိမ်ပေါင်းများစွာလေကြောင်းကနေတိုက်ခိုက်ခံခဲ့ရတဲ့ကော့ဂရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြဝတီကော့ဂရိတ်အာရှလမ်းမှာလူတွေသွားလာတာတွေမလုပ်ဖို့အတွက်လည်းကော်တူးလီအာမီကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင
်ဒါကတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲအစီအစဉ်ဒုတိယပိုင်းဖြစ်တဲ့ဥကျော်စံသာရဲ့မြန်မာရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူထုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကို ကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ
်။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့ဒီကြာပနေ့နေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးအပြင်တပတ်တွင်းအားကစားသတင်းကိုတင်ဆက်တဲ့ခါမှာတော့
သူနည်းပြောင်းမလေးစားမလုပ်တာ profession နဲ့မဆန်တာလို့ပဲပြောလို့ရတယ်ကွင်းလေးကထွက်သွားတာတော့သူလုပ်ရက်ကိုပူဆိုးသွားလို့ရပေါ့သူ emotion မထင်ခိုင်အ
ောင်ဒါတော့ကိုရန်နိုင်တင်ပြမဲ့တပတ်တွင်းအားကစားသတင်းမှာပေါ်လုံးအကြောင်းနဲ့ပတ်သက်ပြီးနှားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒီဦးကျော်စံသားရဲ့တပတ်အတွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်စစ်ကောင်စီလုတ်ပိမဲ့ရွေးကောက်ပွဲနဲ့ Federal AMS ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်2023ဩဂုတ်လမှာစစ်ကောင်စီကကျင်းပပေးလာပွဲရာရှိတဲ့ထွေထွေရွေးကောက်ပွဲရဲ့တကယ့်ရည်ရွယ်ချက်ကဘာပါလဲစစ်ကောင်စီဆက်လက်အာဏာကြီးစိုးရိမ်တာဖြစ်တယ်လို့တချို့ကယူဆနေကြသလိုစစ်ကောင်စီရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုလေးထားလက်ခံဆွေးနွေးသူတချို့လည်းရှိနေပါတယ်ဒီအကြောင်းအနေနဲ့ပတ်သက်ပြီးမြမအရေးလှိလာသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားကတင်ပြထားပါတယ်ခင်ဗျာ
ဦးရဲထွန်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့မြမနိုင်ငံမှာစစ်ကောင်စီကကျင်းပပြီးမဲ့ဆိုရရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲအလားအလာပေါ့ဗျာတကယ်တော့စစ်ကောင်စီအဖို့ပေါ့လေနှစ်နှစ်ရှိခဲ့ပြီပေါ့သူတို့ကိုကားတဲ့2010ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်2023 August လာတဲ့လွန်ပြီးတော့လေသူတို့အချင်းဆွဲနေလို့မရတော့ဘူးထင်တယ်ဗျာသူဆိုတော့တချို့အဆုံးသတ်ကြတယ်ဒီရွေးကောက်ပွဲကသူတို့ရဲ့စိတ်အရေးကြီးတယ်သူတို့စစ်ကောင်စီရဲ့စစ်တပ်ရဲ့အာဏာကြီးဆိုရေးတကြီးတွင်းဖြစ်အောင်ပေါ်လေတာဥပဒေနဲ့ညီညွတ်အောင်လူဖို့အတွက်ဖြစ်မနေလောက်ရမယ့်ကိစ္စလို့ဆုံးသတ်ကြပါတယ်ဥရထွန်းနဲ့ဆက်ပြီးဆုံးသတ်ပါအောင်အဲ့ဒီကြောင့်ဟု
တ်ကဲ့ကျွန်တော်တို့လည်းအဲ့ဒီလိုပဲအဲမြင်ပါရဲ့ဗျာမကြောက်တော့ဆိုတော့သူတို့ကအာဏာယူလိုက်ရတာနဲ့ပတ်သက်ပြီးရင်2008အခြေခံဥပဒေအရပဲယူလာဖြစ်ပါတယ်ဆိုတာကိုသူတို့ပြောလဲပြောတယ်အနိုင်ဆုံးကျင့်သုံးတာပေါ့နော်ကျင့်သုံးတဲ့အခါကျတော့တာဝန်ယူထားတဲ့အချိန်ကာလအခြေခံဥပဒေမှာပေးထားတာကပထမတစ်နှစ်အဲနောက်6လတက်တန်းတိုးနိုင်တယ်ဆိုပြီးတော့နှစ်နှစ်ပဲအလွန်ဆုံးပေးထားလေတော့အဲ့ဒီနှစ်ကုန်ဆုံးတဲ့အခါမှာသူကစွတ်တော်မရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင်းပပေးရမယ်ဆိုတဲ့ဟာပေါ့เนาะအဲ့ဒါအခြေခံဥပဒေမှာပြဋ္ဌာန်းထားတာဖြစ်တယ်ဒါကြောင့်မလို့သူတို့အနေနဲ့တော့တန့်တယ်မြာဒီရွေးကောက်ပွဲကိုဟိုကြည့်အောင်လုပ်မှာပေါ့เนา
ะ August မှာလုပ်မယ်ဆိုတော့အချိန်စိတ်မကြံတော့ဘူးဆိုတော့သူတို့လုပ်နိုင်မဲ့အချိန်တွေရောမြင်ပါသလားတန်းကြည့်ချင်တယ်အကြံပြင်းကြည့်မယ်ဆိုရင
်လုပ်နိုင်မဲ့အချိန်တွေဆိုတော့နှစ်ပိုင်းခွဲပြောရမှာပေါ့เนาะတစ်ပိုင်းကတော့ရွေးကောက်ပွဲကော်မရှင်ကအဲမဲယုံတွေအတွက်လိုအပ်တဲ့ပစ္စည်းတွေနောက်သင်းရင်းစရာတွေပြည့်စုံတာစသဖြင့်ပေါ့နော်နောက်တစ်ခါကြောက်ပွဲစနစ်ကိုလည်းအဲတရားစနစ်ကိုပြောင်းမယ်ဆိုတော့အဲ့ဒါတွေကိုတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတဲ့ပဒင်းတွေကြားနေရပါတယ်ဗျအဲလည်းဒီအချိန်လေးဒီနိုင်ငံရေးပါတီဘက်ကနေပြီးတော့ဒီစီယုံရေးဆင်းနိုင်တဲ့အချိန်လေးရွေးကောက်ပွဲမှာအဲကျွန်တော်တို့မဲထည့်ဖို့အတွက်နိုင်ငံရေးပါတီတွေအသုံးချနိုင်မှုအချိန်လေးကတော့အခုတက်ချီဒီအချိန်နဲ့ပေးတယ်လို့ကောင်းတယ်လို့မမြင်ရဘူးပေါ့
ဟုတ်ကဲ့ဟဲ့ဆိုတော့နောက်တစ်ခုကနင်းညာရေးအချိန်နေဒီကနေ့ပဲကျွန်တော်သတင်းကြားပါတယ်ဖတ်ကမ်းမှာသွားပြီးတော့လေကြောင်းကတိုက်ခတ်လိုက်တဲ့တွေ့ရလူတော်များများစီတဲ့အရသားတွေအမှုပညာရှင်တွေစီတယ်ဆိုတော့ဒီကိစ္စကနင်းညာရေးအတွက်အလားအလာစိတ်အလံဝေးသွားမယ်ထင်ပါတယ်တကယ်လည်းသူတို့ရဲ့ယုံကြည်မှုတည်ဆောက်ရမှာပေါ့လေတကယ်တော့ဒီအချိန်မှာဆိုရခိုင်မှလည်းအေးအေးနဲ့ဖြစ်နေတဲ့တောင်ပိုင်းမှလည်းပဲ PNU အပါဝင်အဖွဲ့အစည်းတွေတိုက်ပွဲတွေဖြစ်နေဆိုတော့အဲ့ဒီလိုအင်းရဲအချိန်တွေတိုင်းရင်းသားအင်အားစုတွေရဲ့ပူပေါင်းပါဝင်လှိုင်မဲ့အချိန်တွေတော့ရှိပါရဲ့လားစစ်ကောင်စီအကြီးအကဲကတော့သူတို့ဖွဲ့စည်းပုံကိုပြင်ဆင်ပြီးတော့တိုင်းရင်းသားတွေအကြိုက်လုပ်ပေးမယ်ပါညာပြောနေတာပဲ
Okay. Di aku dah sung di le jangan ni bongje tak kelai de ni ya ne poesi garo di sekarang dia anak July di jereka sekarang tu sekejap jaja tanjung tak kelai ni de tanjung dalam ni kan poesi mapa lah bo no kaya ni TNU kalau kaki api ni kan no kalau kacian di ni ya di le ni ya garo tak siapa ตัวเนี่ยเป็นเรื่องที่ในเรื่องนี้อะไรบ่สอกูดีก็เราได้เจอจอมลูอะไรเราไปเดินไปแล้วเช่นนี้อะปูบิดอ่ะเสียยาเต็มมาลานายเนี่ยที่ดูดูดูแลปูบิดอ่ะเด็กขายยาอีกอย่างหนึ่งที่จะไม่ในทางที่อะไรอย่างที่ยุติบ่เอ็ดสูรุษเนี่ยที่ยองเอ็ดเชนโบรุลูกหลานสาวไม่ไปไปบนสิบโบรุสุดเลยหาเลยเช่นนี้แล้วปูบิดอ่ะวิ่งตัวเดียวมีมาเลยเดีย แต่ปุ๋ยจีอาตายนั่นเลยยงจีมุกบอสรู้ลูกพี่แม่สุรศิษย์กังสีเย่กระดิ่งสระพอมาพอที่รู้พี่บีร์ตายนั่นเลยคุยบ้านยาเปียแม่สุรานะแล้วด้วยเช่นนี้นะเนี่ยสิสแลมความรู้ละตายนั่นเลยรู้ประมาณยงจีมุกยาบุปุ๋ยสแลมมาเว้นไหนมุกนะเจ้าหน้าสินามีอะไรทุกเลยแล้วเพื่อนเล่ามาเราเปลี่ยนใจเราสีดาบอเลยแต่การเราดูดีอาณาเทนไลบีเดนเอาไปมาเรียกเขาเช่าเงี้ยยี่ขอทาราบอเนาะเงี้ยยี่มาลาเว้นเนี่ยแต่กูทราบดีว่าไอ้แต่ใครเด็กเส အဲ့ဒီအဖွဲ့အစည်းတွေနေလဲကတော့အရင်ကတည်းကရှိသီးသားလို့ပြောရမှာပေါ့နော်အဲ့တော့ပို့ပြီးတော့တကောင်နဲ့တော့ညင်မနဲ့တော့ဘူးပေါ့နော်သူတို့အဖွဲ့တွေဒီဖွဲ့တွေအမြင်နဲ့ပြောရမယ်ဆိုရင်တော့တခြားတိုင်းသားနဲ့တကယ်အဖွဲ့အစည်းတွေတက်ကတော့တိတ်မထူးလို့ထင်ပါတယ်သူတို့ဒီဆွေးနွေးပွဲတွေလာတက်ကြတယ်အဲ့သူတို့တချို့သဘောတူရက်တွေရကြတယ်မျောလင်းချက်တွေလည်းပေးတယ်ပေါ့နော်အဲ့ဖွဲ့ပြီးအောင်ချိန်ကဥပဒေမှာလည်းဘယ်လိုညာလို့ပြင်မယ်ဆိုတာမျိုးလည်းအဲနာဇာကဥက္ခပြောထားတာတွေရှိတော့အဲအဲ့ဒီဟာတော့သူတို့မျောလင်းချက်ပြုံးပြားထားကောင်းထားနိုင်တာပေါ့ကဲ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ယုံကြည်မှုကိုမတီးဆောက်နိုင်ခဲ့လို့သာလွတ်လပ်ရေးရပြီးကြတဲ့ဖြစ်လာခဲ့တဲ့ပြည်တွင်းစရာအခုစီဆက်ဖြစ်ဖြစ်နေတာပဲကြာဆိုတော့လွတ်နှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ညီညာရင်မတီးဆောက်နိုင်တဲ့ကိစ္စဟာစစ်ကောင်စီကအာဏာသိမ်းထားတယ်နောက်ပြီးတော့တိုင်းပြည်ကြီးကလည်းသိစုပူနေတဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်တတ်ဖြတ်တာလည်းများနေဆိုတော့ဒီချိန်မှာဖွဲ့စည်းပုံကိုပြင်ပေးပါမယ်ဆိုတဲ့စကားဒီနှစ်ပေါင်းများစွာရှိလာခဲ့တဲ့မယုံကြည်မှုကိုပြက်ပြယ်ပြီးတော့ယုံကြည်မှုဖြစ်လာနိုင်မလားကျွန်တော်ကအဲ့ဒါစံစရာရှိရပါဗျာဒီက
အခုသူပြောလိုက်တဲ့အချက်ပေါ့နော်ယူသားတွတ်တော်မှာသဘောထားကွဲလွဲမှုရှိတဲ့အခါမှာပြောင်စုတွတ်တော်မှာပဲသွားပြီးတော့လက်ပေးဆုံးဖြတ်ကြရတဲ့အခါမှာလူများတဲ့ပြည်သူ့လွတ်တော်ရဲ့အဆိုပြုချက်တွေပြည်သူ့လွတ်တော်ရဲ့ပြင်ဆင်ချက်တွေကပဲအနိုင်ရမှာပေါ့ဆိုတော့အတွက်ကြောင့်ဒီဥပဒေပြည့်ပွဲအာဏာတွေကိုလည်းပြင်ဆင်ပေးဖို့လိုတယ်စသဖြင့်ပေါ့လေဒီလိုပြောတဲ့ဥစ္စာကရေဘူးရအားဖြင့်တော့ဒါကဖက်ဒရယ်စနစ်ကိုလိုလားလို့ဖက်ဒရယ်စနစ်မှာလွတ်တော်နေရထားရှိတဲ့သဘောတရားကိုနားလည်လို့ဒါပြင်သစ်လဲဆိုတဲ့သဘောပေါ့နော်အဲ့ဒီလိုသဘောတော်ဆောင်ပါတယ်ဒီကာရီဥစည်းချုပ်အနေနဲ့ကဖက်ဒရယ်စနစ်ကိုနားလည်တယ်ဆိုတဲ့သဘောဒီပြောသွားတဲ့သဘောလောက်ဆိုရင်တော့ဆုံးပေါ့လေသို့တော့တကယ်တမ်းကကြတော့ကျွန်တော်တို့ရည်ရွယ်ချက်ကအတိုင်းအတာစစ်လုံးညီညွတ်ရေးအတွက်ဆိုလို့ရှိရင်တော့ဒီတည်းမှာကပို့ပြီးတော့စဉ်းစားဖို့ပြင်ဆင်ဖို့လိုပါသေးတယ်ခင်ဗျာ
အခုဆိုရင်တဟာပြည်ထောင်စုကိုတကယ်ဖက်ဒရယ်ရှင်းတည်ထောင်ဖို့အမှန်တကယ်နိုင်ငံရေးဆန္ဒကြီးအောင်ရှိမယ်အဲ့ဒီဆန္ဒတဲ့သူတို့အနာဆက်လက်တည်မြဲဖြစ်မယ်အချိန်တွေကတော့တကယ်မပြေးသေးဘူးဆိုရင်တော့မှန်မလားရ။စံပြားရှိစရာဖြစ်တာပေါ့လေအဲ့ဒီ
အချိန်တွေကပြောရတော့ခက်တာပေါ့နော်တခုကတော့ဖက်ဒရယ်စနစ်ကိုပြပြဝဝနားလည်သဘောပေါက်တဲ့အနေထားမရှိသေးဘူး။အခုလက်ရှိ2008ကိုပဲသူကဖက်ဒရယ်ပုံစံရေးဆွဲထားတယ်အပြည်နယ်တွေကိုလည်းသူရဲ့ဥပပြုတဲ့တွတော်တွေနဲ့သူ့အစိုးရတွေနဲ့ပေးထားတာပဲအဲဆိုပြီးတော့အဲ့ဒီပုံစံကနေပြီးတော့မှဒီဥပပြုပွဲအာဏာတွေတိုးပေးတာတို့
အဲ့တော့ကသူ့တင်တာကိုသူအုပ်ချုပ်မဲ့အစိုးရနဲ့ဝင်ကြည့်ချုပ်ကိုသူ့လွှတ်တော်ကိုပေးအပ်တာလို့စတဲ့ဟာလေပြင်လိုက်ရုံနဲ့ဖက်ဒရယ်ကနေရသွားလိမ့်မယ်လို့နည်းနည်းပတ်ပတ်ပြင်ရုံလောက်နဲ့အဲ့လိုခင်နေရဆိုရင်တော့လိုချင်တဲ့ညဉ့်ညဉ့်ရေးပေါ့နော်ညဉ့်ညဉ့်ရေးရတော့မရနိုင်ဘူးဗျာနောက်ပြီးတော့သူတို့ကညဉ့်ညဉ့်ရေးခေါ်လာခဲ့တဲ့ညဉ့်ညဉ့်ရေးကို ဘလောက်ယုံကြည်လက်ခံနိုင်စရာရှိတယ်တကယ်နာပြည်ထောင်စုကိုဖက်ဒရယ်စစ်စစ်ဖြစ်စီခြင်းလို့လုပ်မယ်ဆိုလို့ရှိရင်ဖက်ဒရယ်ဒီရှိရဲ့အစိုးရပေါ့လေဟိုတုန်းကပြည်ထောင်စုဒီမိုကရေစီအစိုးရတော့မှဒီလိုလို့ဖို့အစင်မပြေခဲ့ဘူးအခုကတော့သူတို့ခေါ်တာကိုအစကတည်းကလက်မခံခဲ့ဘူးဆိုတာနဲ့ပတ်သက်လို့ကတော့လက်ခံလောက်တဲ့အခြေအနေရောရှိခဲ့လို့လားသူတို့ခေါ်တာအဲဒီကတော့ကျွန်တော်တို့အပိုင်းလိ
ဒီရင်းရိုင်းခေါ်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းလားတွေလိုလားတဲ့အခွင့်အရေးတွေပေါ့နော်ဘာတွေလဲဆိုတာသူတို့ဒီချာနာလဲဖို့နဲ့ဒါတွေပေးနိုင်မပေးနိုင်ဆိုတဲ့ဥစ္စာကိုစပြီးသူတို့ပြောတင်မှာကလေးကသူတို့ကိုနိုင်ကတိတ်ပြီးတော့ကောင်းနာမလဲဘူးဆိုတာပေါ်တယ်ဒါပေမဲ့တကယ်တမ်းဆွေးနွေးလာတဲ့အခါမှာတော့အတိုင်းလားတွေလိုလားတဲ့အဲဟာကနိုင်ငံရေးစနစ်ပြောင်းဖို့အခြေခံဥပဒေကိုပြောင်းဖို့အဲ့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတာနားလည်လာတဲ့အခါမှာတခါဖက်ဒရယ်စနစ်ဆိုတာကအဲခေါ်ထွက်ရေးကြီးပါလို့အလျှောက်လုံးနားလည်ထားတဲ့ဟာကြီးကိုဒီ concept ပေါ့နော်အမြင်ကိုသူလေ့လာစီးပွားကြရင်လည်းသိလာတာဖက်ဒရယ်စနစ်ဆိုတာခေါ်ထွက်ရေးမဟုတ်ဘူးဆိုတာသိလာတော့ဒီတန်းမှာတက်သေးမှာကိုနိုင်ကဒီတိုင်းသားတွေလိုလာတဲ့ဖက်ဒရယ်စနစ်ကိုပေးမယ်ဆိုတဲ့အမြင်မျိုးရှိလာအထူးသဖြင့်တော့တိုင်းသားတွေကဒီငင်းရည်ဆွေးနွေးပွဲတွေမှာဥအောင်မင်းတို့နဲ့ဆွေးနွေးရင်းနဲ့အဲ့တခဲရတချို့ကောင်းဆောင်တွေပေါ်မှာရောယုံကြည်မှုရှိလာတယ်လို့ကျွန်တော်တို့ခံစားရတယ်။သို့တော့တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာတချို့ကိစ္စလေးတွေမှာအဲ့လိုအခက်အခဲလေးတွေတွေ့တာပေါ့နော်။အဲ့တော့အထူးသဖြင့်တော့ဒုတိယအဆိုရ NLD လက်ထက်မှာကြတော့တိုက်ရဲ့သဘောထားကပုံပြီးတော့ကျင်းပါသွားတဲ့အောင်တွေ့ရတယ်။အဲ့မှာကျွန်တော်တို့သုံးသပ်တာကတော့တချို့သောကောင်းဆောင်တွေကတော့တပ်ပေါ်မှာယုံကြည်မှုရှိတယ်ဖက်ဒရယ်စနစ်ကိုသွားကျင်နေသူတို့အဲနားလည်လာတဲ့အလျောက်ပြင်ပေးလိုက်မယ်ဆိုတော့ယုံကြည်မှုရှိတယ်ဥပမာအခုမှဒူးစစ်ဘောတို့လိုကောင်းဆောင်မျိုးတွေပေါ့နော်တချို့ကြတော့လည်းအဲ့ဒီလိုနားလည်မှုမျိုးမရှိဘူးခုနဦးကျော်စံသာပြောသလိုပဲအခုဒီ NUG နဲ့ PDF တွေရဲ့အဲတိုက်ခိုက်မှုကြောင့်နှစ်ဖက်အပြန်အလှန်တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကိုစီရင်ဖို့အတွက်ဒီလက်နက်ကိုထုတ်သုံးလာတယ်လို့အဲ့ဒါလိုမြင်ကြတာလေအဲဒီတိုင်းသားကကောင်းဆောင်တွေလည်းရှိပါတယ်ပဲ
ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ပြီးမှာတော့အခုတော့လူလူနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအဖြစ်များတဲ့စီးကြိုယောဂါဟာတကယ်ယောဂါဖြစ်တဲ့အဆင့်မရောက်ခင်မှာအကျိုးကာလမှာစစ်ဆေးတွေ့ရှိပြီးတော့စနစ်တကျကုသလိုက်နိုင်မယ်ဆိုလို့ရှိရင်တာကာကွယ်တားဆီးနိုင်လိမ့်မယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒေါက်တာတန့်စောကတင်ပြထားပါတယ်ခင်ဗျာ
စီကျုပ်တို့ယောဂကိုနိုင်ငံတကာဆန်ကျင်ဆန်ကျုပ်အနေနဲ့ကန့်ညီအောင်ကုသတဲ့နေရာမှာမိញမ်းရတဲ့လမ်းညွှန်ချက်တွေရှိပါတယ်။မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းစီကျုပ်ယောဂအတွက်မိញမ်းကြတဲ့လမ်းညွှန်ချက်တွေမှာတူညီမှုရှိတယ်လို့ဖိလစ်ပိုင်နိုင်ငံစီဘူးမြို့စီကျုပ်ကုသမှုဆိုင်ရာနှီးနှောဖလဲပွဲကိုတက်ရောက်ခဲ့တဲ့သမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါပါတယ်
။အထွေထွေထုကုသမားတော်ဤတူရဲ့အထွေထွေထုကုသမားတော်ဆရာဝန်ကြီးနောက်အထွေထွေယောဂအကူဆရာဝန်ကြီးနော်စုစုပေါင်း12ဦးကဒီဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာသွားပြီးတော့ကျတို့ဒီစီဂျိုရဘာသာရဆိုင်ရာကုသမှုဆိုင်ရာကိုကျတို့နီနောဖလေဘွဲသဘောမျိုးပြုလုပ်ခဲ့တာရှိပါတယ်အဲ့တော့အဲ့ဒီဘွဲရဲ့နာမည်ကတော့ Management of Diabetes in Daily Practice နော်ကျတို့နေ့စဉ်ဒီစီဂျိုလူနာတွေကိုတွေးကြုံကုသနေရတာတွေရှိတယ်ပေါ့နော်အဲ့ဒီမှာတွေးကြုံကုသတဲ့အတွေ့အကြုံတွေကိုကျတို့ဒီတူးနဲ့တူကုသမှုအတွေ့အကြုံတွေဖလေကြတာပေါ့နော်အဲ့တော့ကျတို့ကစီဂျိုယောဂကုသတဲ့အခါမှာအဲဘလိုနီးနဲ့ကုသရမယ်ဆိုတော့ဒီလမ်းညွန်ချက်တွေကိုယူပြီးကုသရတာမျိုးရှိပါတယ်အထူးသဖြင့်တော့ဆရာတို့ ਨੇ ဒီဖိလစ်ပိုင်နိုင်ငံ ਨੇ တူညီတဲ့ချက်ကဘာလဲဆိုရင်ဆရာတို့ဒီနီးပြီးတော့လမ်းညွန်ချက်ကိုလိုက်နာတဲ့အခါမှာဆရာတို့ကဒီ International Federation of Diabetes ဖြစ်အပီပီဆိုင်ရာဒီစီဂျိုအသင်းအဖွဲ့ကြီးရဲ့နောက်တစ်ခါ American Diabetes Association American နိုင်ငံက Zijo Yoga, Uda Pidashimia, Puegani, Chamatari, Lanyon Jetigo, the Serenanga Longa Sauniga to the Goa, the Lanyon Jetigo, Minyan Birobono, Tao, Serva Lunari, Uda Rajin, Tunijara Mushibare.
စီဂျိုတူဂျိုကလည်းနောက်ဆက်တဲ့ပြဿနာတွေကိုကာကွယ်ကုသနိုင်ဖို့ဆိုရင်စီဂျိုဂျိုကကိုအကျိုးအဆင့်မှာလည်းကစစ်ဆေးဖော်ထုတ်နိုင်ဖို့အလုံးရေးကြည့်တာပါစီဂျိုဂျိုကကိုအကျိုးအဆင့်မှာလည်းကတည်ရှိနိုင်စေဖို့အတွက်စီဂျိုနဲ့ဟော်မုန်အထူးကုသမားတော်ကြီးတွေဦးဆောင်တဲ့အသင်းအဖွဲ့တွေကလည်းတစ်ဆင့်မြို့နယ်ကြီးရွာတွေအထိစစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းဖလပိုင်နိုင်ငံနဲ
ဆရာတို့စပြီးတော့ပြောလိုက်ခြင်းနဲ့ပေါ့နော်ဆိုတော့အဲ့ဒါဘာလဲဆိုရင်ကျွန်တော်တို့ဟာစီကျူယောဂါကိုမဖြစ်ခင်ကတည်းကစီကျူအကျိုးကာလမှာတွေ့ရှိဖို့အတွက်ရည်ကြီးတယ်နော်ဒါကြောင့်မလို့ဒါကိုလမ်းညွှန်ချက်အနေနဲ့ဘယ်လိုပြောထားလဲဆိုတော့အခုအချိန်မှာအသက်35နှစ်အထက်ညီသူမဆိုးတဲ့ဒီစီကျူရှိမရှိစစ်ဆေးသင့်တယ်ဆိုပြီးတော့ဒီချမှတ်ထားတဲ့ဒီအဆိုပြုချက်ရှိပေါ့နော်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ဒီဖိလစ်ပိုင်ဖွဲ့အနေနဲ့ဆွေးနွေးကြတဲ့အခါမှာဆရာတို့ဒါစီးကျုပ်အချိုကာလကိုတွေးရှိအောင်ဘယ်လိုလုပ်မလဲအဲ့တော့စီးကျုပ်အချိုကာလဆိုတာလူနာမဟုတ်သေးပါဘူးเนาะတာမန်လူတွေထဲမှာရှိနေတဲ့စီးကျုပ်ထိမ့်သိမ့်မှုအခက်အခဲဖြစ်နေတဲ့သူတွေကစီးကျုပ်အချိုကာလပါအဲ့တော့အဲ့ဒီအချိုကာလမှာဆရာတို့ကစီးကျုပ်ဖောက်ပြီးစစ်ဆေးရုံမှာတပါလက္ခဏာမရှိဘူးပြသမှုမရှိဘူးပေါ့เนาะဒါဆိုဒီစီးကျုပ်အချိုကာလကိုသိရှိမှသာလျှင်ဆရာတို့ကစီးကျုပ်နောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်တယ်ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကြီးရဲ့ဒီဖိလစ်ပိုင်နိုင်ငံမှာဒီစီးကျုပ်အချိုကာလကိုတွေးရှိအောင်ဘယ်လိုဆောင်ရွက်နေကြသလဲဆိုပြီးတော့ဆရာတို့ဆွေးနွေးဖလှယ်တဲ့အခါမှာသူတို့နိုင်ငံမှာလည်းပဲကျွန်တော်တို့ဒီနိုင်ငံအတွင်းမှာစီးကျုပ်နဲ့ဟော်မုန်းအထူးကုသမားတော်ကြီးတွေကနေဥဆောင်ပြီးတော့အဲ့ဒီအတင်းအဖွဲ့တွေကနေဆရာတို့ကဒီနေမြေတွေပေါ့နော်ပြည်သူလူထုရဲ့နေထိုင်တဲ့မြို့နယ်တွေကျေးရွာတွေအထိသွားပြီးတော့ဒီစီးကျုပ်စစ်ဆေးတာတွေပြုလုပ်ပေးတယ်အဲ့တော့လူနာယောဂရှိတဲ့စီးကျို့ယောဂရှိတဲ့လူနာကိုဒီစမ်းသက်စစ်ဆေးတာမျိုးမဟုတ်ဘဲနဲ့တာမန်ပြည်သူတွေကိုနောက်ကနလို့အသက်ပေါ့အသက်40နဲ့အထက်ပြည်သူမဆိုဒါရောက်ပြီးတော့စစ်ဆေးနိုင်တယ်စသည်အပြင်ဒီနည်းနဲ့စီးကျို့အကျိုးကာလကိုသိရှိအောင်ဆောင်ရွက်နေတယ်ဆိုတာသိရတယ်ပေါ့
မြန်မာနိုင်ငံမှာလည်းစီးကျို့နဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးဒေါက်တာဦးတင်စေလက်ဦးဆောင်တဲ့စီးကျို့ဆရာဝန်များအသင်းကနေတဆင်ပြည်သူလူထုအတွင်းမှာစစ်ဆေးချက်တွေသူတေသနာပြုလုပ်ချက်တွေလှုံ့ဆော်လျက်ရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျာ
။ဆရာတို့တိုင်းပြည်မှာလည်းပဲဒီလိုပါပဲ။နော်အဲဆရာတို့သိသလားဆိုရင်ဆရာကြီးဦးတင်စေလက်ဦးဆောင်ပြီးတော့ဒီပြည်သူလူထုတွေမှာစီးကျို့အချိုကာလတွေ့ရှိဖို့အတွက်ဆိုရဲစစ်ဆေးထားချက်တွေသူတေသနာပြုချက်တွေရှိပါတယ်။အဲတော့ဒီအရာဆရာတို့ကတူညီကြတယ်ပေါ့နော်။ဆိုတော့ဒါပေမဲ့အခုနောက်ဆုံး2022 guideline အရဆိုတော့ဆရာတို့ဒီပြည်သူလူထုအစ်စ်မှာအသက်35နှစ်မြည်သူမဆိုစီးကျို့စစ်ဆေးဖို့အတွက်ကိုအကြံပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီဆရာဝန်ပြောမှပဲမဟုတ်ဘူးမြည်သူမဆိုပြည်သူလူနော်မှန်သမျှဒီဒီသတင်းချက်လေးကိုသိရှိပြီဆိုရင်ကိုကသက်35နှစ်ကျော်နေပြီဆိုရင်တစ်ချိန်တစ်ခါလောက်စီးကျို့ရှိမရှိစစ်ဆေးသင့်ပါတယ်ဒါလို့ဆိုရင်စီးကျို့အချိုကာလမှာဆရာတို့ကကြိုတင်တွေးရှိမယ်ဆိုလို့ရှိရင်စီးကျို့ရောဂါဖြစ်တာကိုတားဆီးနိုင်တယ်လို့စီးကျို့ရဲ့နောက်ဆက်တွဲပြဿနာတွေကိုပါတားဆီးနိုင်မှာဖြစ်တဲ့အတွက်ဆရာဝန်မဟုတ်တော့နော်တမန်ကြီးဝန်ထမ်းများရောတမန်ပြည်သူလူထုတွေပါဒီချက်လေးကိုသိရှိသင့်တယ်လို့ဆရာအနေနဲ့ပြောချင်တယ်ပေါ့နော
်စီးကျို့သိကျို့ယောဂါဟာအချိုကာလမှာတွေကတွေ့ရှိပြီးကုသမှုတွေကိုစိတ်ကြခံယူနိုင်ခဲ့မယ်ဆိုရင်နောက်ဆက်တွဲပြဿနာတွေကိုထိထိရောက်ရောက်တားဆီးကာဝယ်နိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လောပါ
ဒေါက်တာတန်းစောရဲ့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါဆက်ပြီးတော့နားဆင်ရမှာကတော့ကိုရန်နိုင်တင်ဆက်မဲ့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ဗျာ
ပြည်ရဲ့ပိုင်းတွေအတွင်းအားကစားလောကမှာလှုပ်လှုပ်ခတ်ခတ်ဖြစ်ဆုံးကတော့မန်ချက်စတာယူနိုက်တက်နဲ့ရိုနောဒိုတို့ကြားကတင်းမာမှုဖြစ်ပြီးတော့သူတို့လမ်းခွဲကြတော့မလားဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့ Man United Sports ပွဲမှာ Ronaldo ကပွဲပြီးဖို့မိနစ်ပိုင်းအလိုမှာကွင်းထဲကနေထွက်သွားတာကြောင့်အသင်းနဲ့သူ့နဲ့ကြားတင်းမာမှုဖြစ်လာခဲ့ပြီးတော့လမ်းခွဲကြတော့မလားဆိုပြီးတော့မိကွန်းနေလဲထွက်ပေါ်လာနေတာပါတကယ်တော့အသင်းနဲ့ဆိုတာထက်နီးပြ Eric Ten Hag နဲ့ Ronaldo တို့ကြားတင်းမာမှုလို့ဆိုရင်တော့ပို့ပြီးတော့မှန်မဲလို့ပြောရမှာဖြစ်ပါတယ် Man U ကဒီနေ့ဘောလုံးရာသီမှာ Ten Hag ကိုနီးပြဖြစ်နေခန့်လိုက်ခြင်းကစပြီးတော့ရော်နယ်ဒိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာလို့ပုံမှန်ပွဲထွက်ခွင့်မရဘဲနဲ့အရန်ခုံမှာထိုင်နေရတာများပါတယ်။ပ Pointing to my Quimbima, Luza, when Bodra do Nina, Dubu, Legion, and Lodari, she gave me a Gamara, when Magazaji gave me, Puebiga Nima, Quenegani, to Totta Giraba.
Eric, did he refuse to come onto the pitch on Wednesday night?
Yes.
ပွဲပြီးသတင်းစာရှင်းလင်းပွဲမှာတော့နီးပြားအဲရစ်ဂျန်ဟက်ကရော်နယ်ဒိုဟာဒီပွဲမှာလူစားဝင်ကစားဖို့ညှင်းဆိုခဲ့တယ်လို့သတင်းတော့တွေကအမေကိုတုံ့ပြန်ခဲ့ပါတယ်။အဲဒီနောက်မှာတော့မန်ယူသင်းကအရေးယူအပြစ်ပေးတဲ့အနေနဲ့ရော်နယ်ဒိုကိုချယ်လ်စီနဲ့ပွဲမှာမထည့်ခဲ့သလိုလူငယ်အသင်းနဲ့လည်းလေ့ကျင့်မှုတွေစင်ကိုင်းခဲ့ပါတယ်။ရော်နယ်ဒိုဘက်ကဒီပြဿနာနဲ့ပတ်သက်ပြီ ရော်နယ်ဒိုဟာအသင်းအတွက်အရေးပါတဲ့သူတစ်ယောက်ဖြစ်ဆက်ရှိနေတော့မယ်ဆိုပြီးတော့ပြောပါတယ်ဒါမဲ့လည်းရော်နယ်ဒိုအနေနဲ့ဒီပွဲမှာလူစားဝင်ဖို့ငြင်းဆန်တာပြီးတော့ပွဲပြီးတဲ့အထိအောင်မဆောင်ပဲကွင်းထဲကနေထွက်သွားခဲ့တာတွေက professional မပီတော့ဘူးဆိုပြီးတော့ဝေဖန်မှုတွေအကြီးအကျယ်ခံနေရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘောလုံးဝေဖန်သူတွေနဲ့ပြိသက်တွေကြားမှာလည်းအမြင်တွေအမျိုးမျိုးဖြစ်နေပြီးတော့ဗြိတိန်ကမန်ယူပြိသက်တွေကတော့သူတို့ရဲ့အမြင်တွေကိုအခုလိုပြောထားပါတယ
် I'm going to go team Ten Hag on this one Oh obviously it's the other coach right how there's no player bigger than the club
ဒီကိစ္စမှာတော့ကျွန်တော်က Ten Hag ဘက်ကထောက်ခံပါတယ်ဘယ်ကစားသမားမှအသင်းထက်ပိုအရေးမကြီးဘူးဆိုတဲ့အတိုင်းကျွန်တော်လည်းဒီလိုပဲထင်ပါတယ်တန်ဟာကအယူအဆရှင်းပြီးအဲ့ဒီလိုနီးပြတယောက်ရထားတာဖြစ်လို့ဒီလိုအခြေအနေမျိုးမှာသူ့ကိုထောက်ခံတင်ပါတယ်။နောက်ပြီးတော့ရိုနယ်ဒိုဖြစ်တာကလည်းဒါပထမဆုံးအချိန်မဟုတ်ပါဘူး။ကျွန်တော်ကရိုနယ်ဒိုကိုအရန်ကြိုက်ပြီးအရန်သဘောကျတဲ့သူပါ။ဒါပေမဲ့လည်းဒီကိစ္စမှာတော့နီးပြဘက်ကယက်တီရမှာပါ။
I think Trent Youngsters were over the top but I think it's fair enough that it's been dropped for Chelsea game I think.
သူငယ်အသေးနဲ့အတူသွားပြီးလေးကျင်ခိုင်းတာကတော့နည်းနည်းတော့များပါတယ်။ဒါပေမဲ့လည်းချက်စီနဲ့ပွဲမှာသူ့ကိုအသင်းမှာမထည့်တာကတော့မျှတာတယ်လို့ထင်ပါတယ်။ဒါကိုကြည့်ချင်းအဖြစ်တန်ဟန်ကသူ့အနေနဲ့ရိုနယ်ဒိုကိုလည်းလိုအပ်ရင်အပြစ်ပေးဖို့စိုးရိမ်နေမှာမဟုတ်ဘူးဆိုတာကိုပြသလိုက်တာဖြစ်တဲ့အတွက်ကောင်းပါတယ်။ဆိုတော့ဒီကိစ္စမှာကျွန်တော်ကတော့တန်ဟန်မှန်တယ်လို့ထင်ပါတယ်။
မန်ယူနောက်တန်းလူဟောင်း Gary Neville နဲ့အတော်များများကတော့ Ronaldo ရဲ့လုပ်ရက်ကိုဝေဖန်ခဲ့ကြပါပဲ။မန်ယူသင်းကောင်းဆောင်ဟောင်း Rijkaard နဲ့ပရတင်းကနာမည်ကြီးရုပ်သံအစီအစဉ်တင်ဆက်သူ PS Morgan တို့ကတော့ Ronaldo ဘက်ကနေရည်တည်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးပရိသတ်တွေရဲ့အမြင်ကရောဘယ်လိုပါလဲ။မန်ယူနဲ့ Ronaldo ပရိသတ်တူဖြစ်တဲ့ကိုဖေးမောင်ထက်ကတော့ဒီကိစ္စမှာ Ronaldo မှားတယ်ဆိုပြီးတော့ပြောပါတယ်။
ပွဲမှာလူစားလေးရငင်းကသူမှားတယ်လို့ပြောအောင်ပါခေါ့နော်သူနီးပြောင်မလေးစားမလုပ်တာ professional မဆန်တာလို့ပဲပြောလို့ရတယ်ကွင်းထဲကထွက်သွားတာတော့တဲ့သူလုပ်ရက်ကိုပူဆိုးသွားလိမ့်ရပေါ့သူ emotional အရင်ဆန်သွားတယ်သူ emotion မထိန်နိုင်အောင်တွေ့ရတယ်ခေါ့နော်ချက်စီးပွဲမှာခြံထားခဲ့တာတော့ဒါနီးပြဲလုပ်ရက်တော့အမှန်တယ်လို့ပဲပြောအောင်မယ်အဲနီးပြတော့သူစီကမ်းလိုက်နိုင်တော့သူအပြစ်တန်ပေးတာတော့လုပ်ပိုင်ခွင့်ရှိတယ်လေ
လက်ခံပါပဲ။ဒါပြင်မယ်ယူနဲ့ရိုနောဒိုပြိဿနောက်တူဖြစ်တဲ့ကိုရာဂျာကတော့ပွဲချိန်တိတ်မကြံတော့မှသူ့ကိုလူစားသွင်းဖို့လှုပ်တာကြောင့်မကစားနိုင်တာဖြစ်ပြီးဒီကိစ္စမှာနှစ်ဖက်စလုံးမှာအမားမကင်ဘူးလို့သူ့အမြင်ကိုဆိုပါတယ်
။ဘာလို့ဒီလိုလုပ်လဲဆိုတာသူပဲသိမှာပေါ့နော်။အရန်ခံစားလို့လှုပ်တာလည်းဖြစ်မယ်။သူမှားတယ်လို့ကျွန်တော်ထင်တယ်။မှန်ကေကခဏဆောင်ပြီးကိုယ်တင်ပေါ်လေကွန်ပျူတာကပြောပြီးပြန်တင်နေပြီးမှပြဿနာတွေပြန်ရှင်းတင်နေပြန်တယ်ကွဲကနိုင်ရင်တကယ်ကိုကောင်းတဲ့ပွဲဖန်ကတန်ဟန်လိုရလို့ကျွန်တော်ထင်နေတယ်ဟုတ်တော့နောက်2ရက်3ရက်မှာ Chelsea နဲ့ပွဲရှိတယ်ပွဲချက်ပဲနိုင်နေပြီဆိုရက်ရှ်ဖို့ဖာနန်ဒက်ဆိုတင်ထားရမယ်လိုလေးတို့ခြားကစားသမားတွေထည့်ပြီးဆက်ကစားရုံခံရမယ်တန်ဟန်ကတော့ပါတယ်ဒါပေမဲ့ရှိရင်ရအကုန်သုံးလိုက်တော့နောက်ပွဲမှာမကျန်တော့ဒိုလေးကျတော့ကျွန်တော်ပြည်စင်နေပြီမန်စီတီပွဲမှာကျတော့လေသူ့ရဲ့ဂုဏ်သိက္ခာကြောင့်မထည့်ဘူးပါပြောတယ်အခုကျတော့89မိနစ်ကျမှလူစားလဲမယ်ဆိုတော့ဘယ်သူမှစုတင်းပါဘူးသူ့နေရာမှာစဉ်းစားကြည့်သူဝင်ပြီးတော့ချက်ချင်းပွဲပြီးသွားမယ်ပွဲနေတဟတ်ကောဒိုလေးရောအရောက်မှားရတယ်ရလို့အတင်းအတွက်ပို့ပြီးကြည့်စင်တယ်ကျွန်တော်ထင်တယ်လေ
ဒါပေမဲ့လည်းစင်ကိုမာရှိတဲ့မန်ယူနဲ့ရော်နယ်ဒိုပြည်သက်သူဖြစ်တဲ့ကိုတီဟာကတော့သူ့အမြင်ကိုအခုလိုပြောပါတယ်ရော်နယ်ဒိုကကျွန်တော်အဲ့ဒီအထင်ကတော့သူမစွန့်လို့စိတ်ပြတ်နေရအဲ့ဒါတော့နားလည်လို့ရပါတယ်သူကလည်းဟိုကုတ်ဆိုတော့ဒါပေမဲ့ကျွန်တော်ထင်တာတော့သူကွင်းထဲမထွက်သွားသေးဘူးနော်ဘာလို့လဲဆိုတော့အကုန်လုံးကလည်းလူငယ်ပလေယာတွေရောပြီးတခြားပလေယာတွေလည်းသူ့ကိုအကုန်လုံး လေးစားပြီးတော့လုတ်ကပ်လုပ်နေရပါတော့နော်အဲ့အချိန်မှာသူအက်စပီရီယန်လေးလိုတယ်ပြီးသွားရင်သူကွန်ထရီဘျူတ်လုပ်လို့ရတာအများကြီးပဲဆိုတော့ဘာလို့ထွက်သွားလဲကျွန်တော်လည်းနားတော့မလဲဘူးဒါပေမဲ့ဟိုသူကဒရိုင်ကိန်းတို့ကေဗင်နေဗီလို့ပြောတဲ့ဟာမျိုးပေါ့အမြင်လေးကတော့အများကြီးပေါ့ဒါပေမဲ့ကျွန်တော်အမြင်ကတော့သူထွက်မသွားသေးဘူးပြီးသွားရင်မဟုတ်တော့လဲဟုတ်ပါတယ်ရှေ့ဆက်ရှေ့မနစ်မှာဆက်ပြေ
ည်နေတဲ့အတွက်တော်များများကလည်းဒီကိစ္စမှာ Eric Ten Hag မန်နဲ့လို့ယူဆနေကြပါတယ်။ဆိုတော့ Man United Ronaldo တို့ရှေ့မှာဘာတွေဖြစ်လာနိုင်မလဲ။ Ten Hag အနေနဲ့ Ronaldo ကိုလာမဲ့ January ဈေးကွက်ကြရင်အသင်းကနေထွက်ခွာဝင်ပေးမလားဆက်ထားမလားဒါမှမဟုတ် Ronaldo ကရောအသင်းမှာဆက်နေမလားအသင်းပြောင်းမလားဆိုတာတွေကစိတ်ဝင်စားစရာကောင်းနေသလိုအခုသတင်းတွေထွက်နေသလို Chelsea ကပဲခေါ်မလားဆိုတာကလည်းစိတ်ဝင်စားစရာကောင်းနေပါတယ်။တကယ်လို့အဲ့လိုသား Chelsea ကခေါ်ခဲ့မယ်ဆိုရင်တော့ Man U ပြိတ္တတွေကသူ့ပေါ်ထားတဲ့သဘောထားတွေလည်းပြောင်းလာနိုင်ပြီးတော့ Man U နဲ့ Ronaldo တို့ရှေ့လျှောက်ဘာဖြစ်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတဲ့တပတ်အတွင်းထိတ်တန်းအားကစားသတင်းတွေပဲဖြစ်ပါတယ်။ကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လစ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတလဲပြောပြမှာဖြစ်ပါတယ်ဗျာ
။နိုင်ငံကတိုင်းဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းနေတာဟာမြန်မာအရေးကိုဖြစ်ရှင်းရမှာအဟံတားဖြစ်နေရတယ်လို့ကရမကရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကူစရကပြောဆိုလိုက်ပါတယ်နိုင်ငံကတိုင်ဝမ်ရဲ့ပူးပေါင်းဆောင်ရွက်မှုအားနည်းအတွက်မြန်မာစစ်ကောင်စောင်တွေပေါ်ထိရောက်တဲ့ပြည်ရတွေဖြစ်မလာခဲ့ဘူးလို့လည်းနယူးယောက်ကရမကရင်ယူကဗိုလ်ထုံးနေသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကူစရထော်မန်ဒူးစ်ကပြောဆိုသွားတာပါမြန်မာနိုင်ငံမှာထိရောက်တဲ့အပြောင်းအလဲတွေဖြစ်လာဖို့ဆိုရင်နိုင်ငံကတိုင်ဝမ်ရဲ့အပြုတ်မှုတွေကိုလည်းပြောင်းလဲရလိမ့်မယ်လို့တိုက်တွန်းသွားခဲ့ပါတယ်လူ့ခွင့်ရေးထုတ်ကူစရရဲ့ဗိုလ်ထုံးနေစော်ပိုင်းကကရမကထွေထွေညီလာခံတတိယညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလည်းထိရောက်တဲ့အရေးယူဆောင်ရွက်နိုင်မဲ့နည်းလမ်းတွေရှိနေပြီးလက်တွေ့အကောင့်ထဲပို့ဖို့နိုင်ငံရေးဆန္ဒလိုအပ်နေတယ်ဆိုပြီးပြောဆိုထားပါတယ်မြန်မာနိုင်ငံရင်းနဲ့ပတ်သက်လို့ဒီကနေ့ကြာသပတေးနေ့အာဆီယံဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့နေရာမှာမြန်မာပေါ်ပြင်းပြင်းထန်ထန်ရေးရီဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာလ10ရက်ကနေ17ရက်နေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပမဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေမတိုင်ခင်အင်ဒိုနီးရှားနိုင်ငံဂျကာတာမှာဒီကနေ့ကျင်းပမဲ့မြန်မာအရေးပေါ်အစည်းအဝေးမတိုင်မှာပဲပြောဆိုလိုက်တာဖြစ်ပါတယ်။နျူကလ িয়ার လက်နက်နဲ့တိုက်ခတ်လာခဲ့ရင်အသစ်ဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့ရုရှားရဲ့မဟာဗျူဟာမြောက်နျူကလ িয়ার တပ်ဖွဲ့တွေဗိုလ်ထုံးတွေကစီးရီးလိချင်းခဲ့ကြတာကိုသမ္မတဗလာဒီမီယာပူတင်အဝေးကနေကြေရှုခဲ့တဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ဒီရမရုံးမြင့်တန်ကြားပေါ်မှာစီးရီးလိချင်းနေတဲ့ပုံတွေနဲ့တပ်မှုတွေရဲ့မှတ်ချက်တွေကိုရုရှားသမ္မတကကြေရှုနေတဲ့ပုံတွေကိုနိုင်ငံပိုင်ရုံးမြင့်တန်ကြားတွေမှာပြသခဲ့တာပါ။လိချင်းမှုမှာနျူကလ িয়ার ရင်ကိုသင်းမော်တွေတာဝေးပြန်တက်နိုင်တဲ့လေယာဉ်တွေပက်ထင်းတက်တဲ့ခရုစ်မစ်ဆိုင်တုံးပစ်ခတ်မှုတွေပါဝင်ကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှူဂူကပြောဆိုထားပါတယ်။မိုယိုလို့အတိတ်ပဲရတဲ့နှစ်စဉ်စီးရီးလိချင်းမှုအစီအစဉ်နဲ့ပတ်သက်လို့အမေရိကန်ကိုကြိုတင်အသိပေးအကြောင်းကြားထားတယ်လို့လည်းအင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲအယ်ထရပ်တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုလှမ်းလို့မီတာ24.50 နဲ့ VOA ရဲ့ Facebook စာမျက်နှာကပါ Direct ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.